Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် August 5ရက်တောက်ကြာနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9လိုမီတာ32 51အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျမများသတင်းအောင်ပါရှင်ဒီကနေ့နာဆင်ရမယ့်ထိတ်တန့်ရောက်တဲ့နေ့မှာတော့အရှိတောင်အာရှနိုင်ငံများအဖွဲ့အစည်းအဝေးနဲ့အာရှပစိဖိတ်ဒေသနိုင်ငံများ၏ဝန်ကြီးတွေနှစ်ပတ်လည်အစည်းအဝေးကိုဒီကနေ့ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာကျင်းပပါတယ်မြန်မာအရေးအာဆီယံသဘောတူညီချက်အကောင့်ထဲပေါ်မှုအပိုင်းမှာနှောင့်နှေးတဲ့အတွက်အင်မတန်စိတ်ပျက်မိတယ်လို့အာဆီယံနိုင်ငံများ၏ဝန်ကြီးတွေကပူရဲကြေညာချက်ထုတ်ပြန်ပါတယ်မြန်မာစစ်ကောင်စီရှေ့နှစ်ကျင်းပမယ့်ရွေးကောက်ပွဲအတိအမှတ်မပြေဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကနိုင်ငံတကာအတိုင်းအဝန်ကိုတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့အတူပြောပြပေးပါမယ်ရှင်
။ Okay, ဗာသတင်းတွေပြီးနားဆင်ရမယ်။ထဲမှာတော့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းအများပြားကုမ္ပဏီဖျက်ပြီးတော့လူမွေးစင်းခံလိုက်တာနဲ့ပတ်သက်ပြီး
အဲ့ဒါကြီးတာငါမှုဒုက္ခဆရာလို့ကဗမာပြည်ကကုမ္ပဏီတော်တော်များများအဲ့လိုများအခုလိုပဲပြိုးမှုတွေပါလေလုပ်ရတဲ့အခါကျတဲ့ကတော့အဲ့လိုဖြစ်သွားတာပေါ့
ဘရင်တော်ပွဲရုံကပဲတင်ဖို့တဲ့လုပ်ငန်းရှင်တူပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်ဂျပန်စကားဆောင်ဝဲလျှောက်လာဝယ်ယူတဲ့နေရာမှာရုံရင်းစံခတ်ဖြစ်ပြီးတော့လူငယ်တချို့ဖမ်းဆီးခံရတဲ့အခြေအနေတခါကချင်းပြည်နယ်ဝိုင်းမော်မြို့နယ်မှာတိုက်ပွဲကြောင့်အနီးအနားကဒေသခံတချို့စစ်ဘေးရှောင်နေရတဲ့အခြေအနေပါဝင်ဖနော်ပင်မှာကျင်းပတဲ့အာဆီယံစည်းဝေးကိုတက်ရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကမ်ဘောဒီးယားဌာနတို့တရားတွေးဆမေးမြန်းထားတာကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုမတ်မြသစင်အောင်နဲ့ကိုသားညုံတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ARF လို့ခေါ်တဲ့အရှေ့တောင်အာရှနိုင်ငံများဖွဲ့အာဆီယံနဲ့အာရှပစိဖိတ်ဒေသနိုင်ငံများ၏ဝန်ကြီးတွေရဲ့နှစ်ပတ်လည်အစည်းအဝေးကိုဒီကနေ့ကမ်ဘောဒီးယားနိုင်ငံမြို့တော်ဖနွမ်ပင်မှာကျင်းပပါရယ်။ကမ္ဘာအင်အားကြီးနိုင်ငံတွေကြားတင်မာမှုတွေမြင့်တက်နေတဲ့အချိန်မှာဒီနှစ်ပတ်လည်အစည်းအဝေးကိုကျင်းပတာပါ။အာဆီယံဒေသလူညွေးဆိုင်ရာအစည်းအဝေးကိုအမေရိကန်နိုင်ငံများ၏ဝန်ကြီးအန်တိုနီဘလင်ကင်တူနိုင်ငံရဲ့ဝန်ကြီးဟွန်ဂီနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဗရော့ဖ်တို့လည်းတက်ရောက်ပါတယ်။ ARF လို့ခေါ်တဲ့ဒီအစည်းအဝေးဟာပူးပေါင်းဆောင်ရွက်မှုနဲ့ဆေးဆက်ဆွေးနွေးမှုတွေကတဆင့်ဒေသရင်းလုံခြုံရေးကိုမြင့်တင်ဖို့အတွက်နှစ်ဆင်ကျင်းပတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်မျိုးသမီးဘတ်စကတ်ဘောသမားဘရစ်တနီဂရိုင်နာကိုရုရှားကမွေးစည်းဝါမှုနဲ့ထောင်ဒဏ်6နှစ်ချမှတ်ခဲ့ပါတယ်။တိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌလာရောက်လက်ပတ်တဲ့အပေါ်မှာတရုတ်ကတုံ့ပြန်ပြီးဒေသရင်းစီးလိချင်းမှုတွေဆက်တိုက်လုပ်နေတဲ့အချိန်နဲ့လည်းဒီစီဝေးပွဲနဲ့တိုက်ဆိုင်နေပါတယ်။ကမ္ဘာနိုင်ငံတွေကြားဖြစ်ပျက်နာရေးအားလုံးဟာနိုင်ငံတိုင်းအပေါ်တနည်းမဟုတ်တနည်းတက်ရောက်မှုတွေရှိတာကြောင့်ရေရှည်တည်တံ့ခိုင်မြဲပြီးတည်ငြိမ်နဲ့ညီငြိမ်ရဖို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအားလုံးကိုဝိုင်းဝန်းဖြေရှင်းဖို့တောင်းဆိုပါတယ်လို့ဒီကနေ့စီဝေးပွဲမှာကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးဖရက်ဆွန်ခေါ်မှပြောကြားခဲ့ပါတယ်ရှင်။
မြန်မာစစ်ကောင်စီအနေနဲ့မြမရေးအာဆီယံသဘောတူညီချက်ကိုအကောင့်ထဲဖုံးမှုပိုင်းနှောင့်နှေးနေတဲ့အပေါ်မှာအင်တာကိုစိတ်ပြတ်မိတယ်လို့အာဆီယံနိုင်ငံကြီးဝန်ကြီးများပူးတွဲထုတ်ပြန်ချက်မှာပါရှိပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးတွေအနေနဲ့အတိုက်ခံလှုပ်ရှားသူ၄ဦးကွပ်မျက်တက်ခန့်ခံရတာပါဝင်မြမအကျတဲ့အခြေအနေတွေကိုစိုးရင်တကြီးဆွေးနွေးခဲ့ကြတယ်လို့အခုတောက်ကြနေမှာထုတ်တဲ့အာဆီယံနိုင်ငံကြီးဝန်ကြီးများပူးတွဲကြေညာချက်မှာဖော်ပြပါရှိပါတယ်။ပြီးခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးဆုံးဖြတ်ချက်ပါမြမရေးအာဆီယံသဘောတူညီမှု၅ချက်ကိုဒါမဲ့အာဆီယံထိပ်သီးအစည်းအဝေးမှာပြန်လည်သုံးသပ်ပြီးတော့ရှေ့နောက်တစ်ဆင့်ဘာလုပ်မလဲဆိုတာကိုဆုံးဖြတ်ဖို့လဲအဲ့ဒီထုတ်ပြန်ချက်မှာကြံပြူတိုက်တွန်းပါတယ်။ဒါအပြင်မြမရေးဆိုင်ရာအာဆီယံထူးကိုယ်စားလှယ်အနေနဲ့မြမရေးတက်ဆိုင်သူအားလုံးကိုထိတွေ့ဆက်ဆံဖို့ကိုလည်းသဘောတူတယ်လို့ဖော်ပြပါတယ်။အာဆီယံထူးကိုယ်စားလှယ်အနေနဲ့မြမစစ်ကောင်စီအပြင် NUG ဂျာကလာအမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီတို့နဲ့ပါထိဆက်ဖို့ဆိုပြီးတော့မလေးရှားနိုင်ငံဘက်ကအဆိုပြုထားပါတယ်။ဒါပေမဲ့လည်းအာဆီယံနိုင်ငံကြီးဝန်ကြီးများပူးတွဲထုတ်ပြန်ကြမှာတော့ NUG NUCC အမည်ကိုရည်ညွှန်းဖော်ပြတာမျိုးတော့မရှိပါဘူး။မြန်မာစစ်ကောင်စီဥက္ကဋ္ဌကတော့တလောကမေကွန်းထဲမှာတော့ပြည်တွင်းမငြိမ်သက်မှုတွေကြောင့်အာဆီယံသဘောတူညီချက်ကိုအကောင့်ထဲဖော်ဖို့အခက်အခဲရှိတယ်လို့ပြောထားပါတယ်။မြန်မာရေးအာဆီယံသဘောတူညီချက်ချမှတ်ခဲ့စဉ်အစည်းအဝေးမှာတော့စစ်ကောင်စီကြီးကဲကိုယ်တိုင်ရှိခဲ့ပြီးတော့လိုင်းနာဆောင်ရွက်ပါမယ်လို့ကတိပြုထားပါတယ်။အထက်ခံလှုပ်ရှားသူတွေကိုကွပ်မျက်တပ်ဖြတ်မှုမလုပ်ဖို့အာဆီယံလက်ချက်ဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုယ်တိုင်မြစ်တပ်ရဲခံထားပြီးမြဲတလောကဒီထင်ရှားတဲ့တက်ကြွလှုပ်ရှားသူ2ဦးအပါအဝင်4ဦးကိုစစ်ကောင်စီကကွပ်မျက်ခဲ့တာဖြစ်လို့အာဆီယံပါဝင်နိုင်ငံတကာရဲ့ပြစ်တင်မှုတွေကိုခံခဲ့ရပါတယ်ခင်ဗျာ
အာဆီယံနိုင်ငံများ၏ဝင်ကြီးတွေနဲ့အတူအရှေ့အာရှထိပ်သီးညီလာခံနဲ့အာဆီယံဒေသရင်းလူမျိုးရေးဆွေးနွေးပွဲတွေတက်ရောက်ဖို့ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်ကိုရောက်နေတဲ့နိုင်ငံသား၏ဝင်ကြီးဘလင်ကန်ကမြန်မာစစ်ကောင်စီရှေ့နှစ်မှာကျင်းပမယ့်ရွေးကောက်ပွဲကိုအတိအမှန်မပြူကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းလိုက်ပါတယ်
။ Mistress to continue to press the regime to end its brutal violence.To release those unjustly detained.
မြန်မာနိုင်ငံမှာရက်စက်တဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးမတရားဖမ်းဆီးထားသူတွေပြန်လွှတ်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်အာဆီယံနိုင်ငံဝင်ကြီးတွေဆက်လက်ပြီးတော့ဖိအားပေးစီခြင်းပါတယ်ကျွန်တော်တို့ကလည်းစီးပွားရေးအရာဖိအားပေးမှုတွေရောစစ်ကောင်စီအတွက်လက်နက်နဲ့ဝင်ငွေရမယ့်နည်းလမ်းတွေပါပိတ်ပင်ဖို့ဖိအားတွေတိုးပေးနေပါတယ်ကျွလွန်နဲ့ရက်စက်ကြမ်းကြုတ်တဲ့ပြစ်မှုတွေအတွက်တာဝန်ခံမှုရှိရမယ်ဆိုတာဒီဇိုင်းမှတ်မှတ်ဆက်ပြီးတော့လည်းတောင်းဆိုနေပါတယ်မြန်မာနိုင်ငံမှာရှစ်နှစ်စစ်ကောင်စီကျင်းပမယ့်အတူရောင်ရွေးကောက်ပွဲကိုမထောက်ခံဖို့နိုင်ငံတကာတိုင်းဝိုင်းကိုအပြင်းထန်တိုက်တွန်းပါတယ်။လက်ရှိအခြေအနေတွေအောက်ကျင်းပတဲ့ရွေးကောက်ပွဲဟာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲမဖြစ်နိုင်ပါဘူးလို့ဝန်ကြီးဘလင်ကန်ကပြောပါတယ်။အရှေ့အာရှညီလာခံနဲ့အာဆီယံဒေသရင်းလုံခြုံရေးဆွေးနွေးပွဲတွေမှာပါဝင်တက်ရောက်သူတူဖြစ်တဲ့ရုရှားနိုင်ငံရဲ့ဝန်ကြီးလက်ဗရော့ဖ်ပြီးခဲ့တဲ့ရက်ပိုင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အပေါ်မှာလည်းဒါဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ရေးအာဆီယံရဲ့အပြင်းထန်ကြိုးပမ်းချက်တွေကိုမထီမဲ့မြင်ပြတဲ့လုပ်ရဖြစ်တယ်လို့ဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနက်စီပလူစီဟာဒီကနေ့တောက်ကြနေမှာတော့ဂျပန်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ဟီရိုယူကီဟိုဇာဒါနဲ့တူဂျူမာတွေ့ပါတယ်။ထိုင်ဝမ်ကိုတွားတဲ့ခီးစဉ်ကြောင့်တရုတ်နိုင်ငံဘက်ကမစ္စိုင်းဒုံးကျည်ပစ်ခတ်တာတွေအပါအဝင်စီးလေးချင်းမှုတွေနဲ့တုံ့ပြန်နေတဲ့အချိန်မှာပဲအခုလိုမျိုးဂျပန်နိုင်ငံလွှတ်တော်နဲ့ဆွေးနွေးခေါင်းဆောင်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌနက်စီပလူစီကတွေ့ဆုံတာပါ။နက်စီပလူစီဟာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှာဒိုနဲ့လည်းတူဂျိုမှာတွေ့ပါတယ်တရုတ်နိုင်ငံဘက်ကပြစ်ခတ်လိုက်တဲ့မြစ်ဆိုင်ဒုံးကျည်၅ခုဂျပန်နိုင်ငံရဲ့စီးပွားရေးဇုန်တွေကိုကျခဲ့တယ်လို့ဂျပန်နိုင်ငံဘက်ကပြောထားပါတယ်တရုတ်နိုင်ငံရဲ့လုပ်ရဟာဂျပန်ပြည်သူတွေနဲ့ဂျပန်နိုင်ငံအတွက်အလေးနဲ့ထားမယ်ကိစ္စဖြစ်ပြီးတော့ဒီလိုအပြင်းထန်ကန့်ကွက်ထားတဲ့အကြောင်းနဲ့လက်တလောတရုတ်နိုင်ငံရဲ့လုပ်ရတွေဟာနိုင်ငံတကာညီညွတ်ရေးနဲ့တည်ငြိမ်ရေးကိုချင်းချောက်နေတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ကီရှီဒါကသူနဲ့ဒီနက်စီပလူစီကိုပြောဆိုခဲ့တာတွေကိုသတင်းတောက်တွေကိုပြန်ပြောပြပါတယ်ပလူစီထိုင်ဝမ်ကိုခရတတွားရောက်ခဲ့တဲ့ခီးစဉ်ဟာ25နှစ်အတွင်းမှာတရုတ်ကတူပိုင်ဖြစ်ပြောထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ရနေပြီကိုတွားရောက်တဲ့အမေရိကန်အမြင့်ဆုံးနိုင်ငံခေါင်းဆောင်တူရဲ့ခီးစဉ်လည်းဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါရရှင
်။တောက်ကြညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးနေပါရရှင်။ဒီသတင်းပတ်သွားရောက်ခဲ့တဲ့ American Outlet ဥက္ကဋ္ဌ Nancy Pelosi ရဲ့ Taiwan ခီးစဉ်ကိုတုံ့ပြန်တဲ့အနေနဲ့တရုတ်ကစစ်လီအနေနဲ့တင်မောတွေကို Taiwan ရည်လဲချအရေးပါတဲ့နေဆက်မြင်းနဲ့ထီစီလုတ်ခဲ့တယ်လို့ Taiwan ကာကွယ်ရေးအရှိတွေကပြောပါတယ်အခုလိုတရုတ်လီရင်တွေနဲ့တင်မောတွေနေဆက်မြင်းတန်းပင်လယ်နယ်နိမိတ်ကိုဖျက်ချော်ပြီးတော့ဝင်ရောက်လာတာဟာနှစ်ရက်ဆက်တိုက်ရှိပါပြီတရုတ်ရဲ့လှုပ်ရှားမှုတွေကို Taiwan ကင်းတောက်လီရင်တွေနဲ့ရည်တဲ့တင်မောတွေစောင့်ကြည့်နေတယ်လို့လည်း Taiwan စစ်တပ်ကကြေညာချက်ထုတ်ပြန်ထားပါတယ်ထိုင်ဝမ်အနီးတစ်ဝိုက်သတ်မှတ်ထားတဲ့ဇုံ6ခုမှာ၄ရက်ကြာစီးရီးလေးချင်းမှုလုပ်မယ်လို့လည်းတရုတ်ကကြေညာထားပါတယ်စီးရီးလေးချင်းမှုတွေဟာတွက်ချက်မှောင်ရင်ပြစ်ခတ်မှာကိုစိုးရိမ်မှုတွေထွက်ပေါ်နေပေမဲ့တင်မာနေတဲ့အခြေအနေတွေကိုအချိန်မြင့်လို့တဲ့ဆန္ဒမရှိဘူးလို့ထိုင်ဝမ်နဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်တရုတ်ကထိုင်ဝမ်ကမ်းရိုးတန်းအနီးရေပြင်တွေကိုကြာသာပတိနေ့ကဒုံးကျည်7ဒဇင်းထက်မနည်းပြစ်ခတ်ခဲ့ပါတယ်ဒုံးကျည်5ဒဇင်းဂျပန်နိုင်ငံရဲ့တီးတန့်စီးပွားရေးဇုန်နဲ့ကြာရောက်ခဲ့တဲ့အတွက်ဂျပန်ဘက်ကပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချခဲ့ပါတယ်တရုတ်နိုင်ငံရဲ့အပြုအမူဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပေါ်စိုးစိုးဝါးဝါးတည်ရောက်မှုရှိတယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာကတောက်ကြနေမှာပြောပါတယ်ရှင်
ထိုင်ဝမ်နီမှာအခုလိုမျိုးတရုတ်ကနေပြီးတော့စီးလေးချင်းမှုတွေလုပ်နေတဲ့ပုံမှာဒေသတွင်းအောင်မဟာမိတ်တွေကစိုးရိမ်တကြီးဖြစ်လာပြီးတော့အမေရိကန်ဥရောပနီတိုးဖွဲ့စည်းတွေနဲ့ပူးပြီးတော့နီးကပ်လာတဲ့သဘောမှာရှိပါတယ်။ထိုင်ဝမ်ဟာသူ့ရဲ့အချို့အချာအာဏာနေမြေဖြစ်တယ်လို့တရုတ်ကပြောဆိုထားလို့ပဲအခုစီးလေးချင်းမှုဟာလည်းထိုင်ဝမ်ကိုရေချောင်းလေချောင်းပိတ်ဆို့တဲ့လေ့ကျင့်ဆန်းသပ်မှုဖြစ်တယ်လို့တရုတ်စစ်တပ်ကပြောထားပါတယ်။တရုတ်စီးလေးချင်းမှုကနေပြီးတော့ဒုံးကျည်5ဆင့်ဟာဂျပန်နိုင်ငံရဲ့စီးပွားရေးဇုန်နဲ့ကျခဲ့တာမလို့ဂျပန်နိုင်ငံဘက်ကတန်တမာကြီးလမ်းကြောင်းကနေပြီးတော့အပြင်းထန်ကိုကန့်ကွက်ခဲ့တယ်လို့ဂျပန်ကာကွယ်ဝန်ကြီးကပြောပါတယ်။ဒီချိန်ထဲမှာတော့အင်ဒိုနီးရှားမှာလုံနေတဲ့ Garuda Shield စီးလေးချင်းမှုကိုဂျပန်ကာဝေးတပ်တွေကပထမဆုံးချိန်ပါဝင်လာပါတယ်။အဲဒီစီးလေးချင်းမှုမှာတော့ American, Australia, Singapore တို့လည်းပါဝင်လာမှုလို့ဒါဟာဒေသတွင်းအနောက်မဟာမိတ်တွေနဲ့ NATO တပ်တွေရဲ့ဆက်ဆံရေးအားကောင်းလာတဲ့သဘောလည်းဖြစ်ပါတယ်။ဂျပန်တောင်ကိုရီးယား Australia နိုင်ငံတို့ဟာဇွန်လကကျင်းပခဲ့တဲ့ NATO ထိပ်သီးအစည်းအဝေးကိုလည်းတက်ရောက်ပါဝင်ခဲ့ကြတာပါ။ ထိုင်ဝမ်ကိုကာကွယ်ဖို့စစ်အာသုံးမှုဆန္ဒရှိတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြီးခဲ့တဲ့မေလဂျပန်ခီးစစ်မှာပြောခဲ့တာကြောင့်တရုတ်ကအတော်လေးကိုဒေါသဖြစ်ခဲ့ပါတယ်။တရုတ်တပီတော်မူဝါဒကိုလက်ခံတယ်။ဒါပေမဲ့လို့လည်းဒါဟာထိုင်ဝမ်ကိုအင်အားသုံးပြီးတော့နေမြေသိမ်းယူဖို့မဆိုလိုဘူးလို့အမေရိကန်သမ္မတကပြောခဲ့ပါတယ်။အခုလိုတရုတ်ချင်းချောက်မှုတွေကြုံလာတာကြောင့်မလို့ဥရောပနေတူအဖွဲ့တွေနဲ့အာရှကသူ့ရဲ့မဟာမိတ်တွေကြားမှာပို့ပြီးတော့နီးကပ်လာစီတယ်လို့ဂျပန်မှာရှိတဲ့မိုက်ဂိုင်တက္ကသိုလ်ကမ္ဘာရေလည်လာမှုဌာနရဲ့ပမောခတက်ဆူဝါကိုတန်နီကပြောပါတယ်အခုလိုတရုတ်ရဲ့ကြီးမားတဲ့စီးလေးကျင်းမှုတွေကြောင့်လဲတရုတ်ရဲ့ရန်စမှုကိုအန်တူဖို့အာရှနဲ့ဥရောပကြားမှာပို့ပြီးတော့ဆက်ဆံမှုအားကောင်းလာစေတယ်လို့သူကသူ့ရဲ့အမြင်ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
ယူကရိန်းသီးနှံတွေကမ္ဘာဈေးကွက်ကိုတင်ပို့ဖို့အတွက်နောက်ထပ်သင်္ဘော၃ဆင်းယူကရိန်းကနေဒီကနေ့ထွက်ခွာဖို့ရှိတယ်လို့ယူကရိန်းသီးနှံတင်ပို့မှုကိုကြီးကျက်တဲ့ပူတွေညှိနှိုင်းဆောင်ရည်ဌာန GCC ကပြောပါတယ်ပထမဆုံးသင်္ဘောရာဇူနီဟာပြောင်းနေကိုတင်ပြီးတော့အိုဒဲဆာမြို့စိတ်ကန်းကနေလက်ဘနွန်နိုင်ငံကိုပြီးခဲ့တဲ့တနင်္လာနေ့တုန်းကထွက်ခွာခဲ့ပါတယ်ဒုတိယသင်္ဘောနာဗစ်စတာကတော့ပြောင်းတန်ချိန်3,300တင်ဆောင်ပြီးတော့အိုဒဲဆာမြို့ကနေအိုင်လန်ကိုထွက်ခွာမှာဖြစ်ပါတယ်ဒါပြင်ချော်နမော့ခ်စိတ်ကန်းကနေနောက်ထပ်သင်္ဘောနှစ်ဆင်းထွက်ခွာဖို့လဲ GCC ကခွင့်ပြုလိုက်ပါတယ်။ယူကရိန်းကနှံစားသီးနှံမက်ထရစ်တန်ချိန်တန်း20လောက်တင်ပို့မှုရှိပြီးတော့နောက်ထပ်သင်္ဘော28ဆင်းယူကရိန်းစိတ်ကန်းကနေထွက်ခွာဖို့စောင့်နေတယ်လို့လဲကုလသမဂ္ဂကပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းသမ္မတဗလာဒီမီယာဇီလန်စကီက AI နိုင်ငံတကာလူခွင့်ရေးအဖွဲ့ကြားသားဘရီးနှင့်အစည်းအဝေးခန်းစာအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ AI အဖွဲ့အစည်းအဝေးခန်းစာမှာယူကရိန်းတပ်တွေဟာရုရှားရဲ့ကျွတ်တိုက်ခိုက်မှုကိုတုံ့ပြန်တဲ့နေရာမှာလူနေထူတဲ့တဲ့နေရာတွေမှာတပ်စခန်းတွေချပြီးတော့စစ်လက်နက်တွေအသုံးပြုတဲ့အတွက်အရက်သားတွေထိခိုက်တယ်လို့ဖော်ပြခဲ့တဲ့အတွက်ဒီပေါ်သမ္မတဇယ်လင်စကီကဝေဖန်တာဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာမြောက်ကျောက်ယောဂဖြစ်ပွားမှုကိုအစိုးရရဲ့တုံ့ပြန်မှုနှောက်နှေးတယ်ဆိုတဲ့ဝေဖန်ချက်တွေရှိနေတဲ့အချိန်မှာပဲအမေရိကန်ပြည်သူ့ကျန်းမာရေးနဲ့လူသားရေးမြစ်ဆိုင်ရာဝန်ကြီးဇာဗီယာဘက်ဆရာကရေးပေါ်ချင်းနေမနေ့ကတည်းကကြေညာလိုက်ပါတယ်။ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့တုံ့ပြန်မှုအဆင့်ထပ်မြင့်ဖို့ပြင်ဆင်ထားပါတယ်။အမေရိကန်နိုင်ငံသားတိုင်းမြောက်ကျောက်ယောဂကိုအလေးနဲ့ထားကြဖို့တိုက်တွန်းချင်ပါတယ်ဆိုပြီးတော့သူကပြောဆိုခဲ့ပါတယ်။မြောက်ကျောက်ယောဂနဲ့ပတ်သက်ပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကရေးပေါ်ခြေနေကိုကြေညာပြီးသတင်းနှစ်ပတ်လောက်ကြာမှာပဲအမေရိကန်ပြည်ထောင်စုမှလည်းခုလိုမျိုးရေးပေါ်ခြေနေကိုကြေညာတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကယ်လီဖိုးနီးယား၊ Illinois နဲ့ New York ပြည်နယ်တွေမှာမြောက်ကျောက်ယောဂပြန့်နှံ့မှုတွေကြောင့်ရေးပေါ်ခြေနေကြေညာချက်တွေထုတ်ပြန်ပြီးဖြစ်ပါတယ်။ယောဂကြောင့်ထိခိုက်သေးဆုံးတာနေပေမဲ့နာကျင်တဲ့ဝေဒနာကိုခံစားကြရတဲ့ပုံရှိပါတယ်။အခုလိုရေးပေါ်ခြေနေကြညာချက်ကြောင့်မလို့ယောဂကုသရေးနဲ့ကာကွယ်ဆီထွေးကိစ္စတွေမှာနောက်ထပ်ပိုပြီးမြန်ဆန်မှုနဲ့ထိရောက်ဖို့မဟာဗျူဟာတွေချမှတ်နိုင်မယ်လို့လည်းဖက်ဒရယ်ဆူရရဲ့ရေးပေါ်စီမံမှုအေဂျင်စီအကြီးအကဲကပြောဆိုထားပါတယ်ခင်ဗျာ
။ဟုတ်ကြနေညာနောက်ဆုံးရသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုသားညင်ဦးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အမေရိကန်နိုင်ငံဂျာယီဝန်ကြီးနဲ့ VOA ကမ္ဘောဒီးယားဌာနတို့တီးတန့်တွေ့ဆုံမေးမြန်းထားတာကိုတင်ဆက်မှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မှာကျင်းပနေတဲ့အာဆီယံစည်းဝေးကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံဂျာယီဝန်ကြီးဘလင်ကင်နဲ့ VOA ကမ္ဘောဒီးယားဌာနသတင်းတော့တီးတန့်တွေ့ဆုံခွင့်ရရှိခဲ့ပါတယ်။အကြသေးခင်နိုင်ပိုင်းကပဲလုပ်ခဲ့တဲ့ဒီတွေ့ဆုံမေးမြန်းခန်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လေအမေရိကန်နိုင်ငံရဲ့သဘောထားနဲ့အာဆီယံနိုင်ငံတွေအပေါ်မှာတိုက်တွန်းလိုတဲ့အချက်တွေကိုမေးမြန်းခဲ့ပါတယ်မြန်မာနိုင်ငံမှာအခြေအနေပိုပြီးဆိုးဝါးလာနေတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့တော့အထူးသဖြင့်ရေနံနဲ့ဓာတ်ငွေလုပ်ငန်းတွေအပေါ်အရေးယူမှုအပါအဝင်မြန်မာနိုင်ငံကိုအရေးယူပိတ်ဆို့မှုတွေလုပ်ဖို့အဆိုပြုတယ်မှာသလား
What we've seen, exactly as you say, is a situation that's gone from bad to worse, including
the heinous act. The Chinese are so the tech who sold on it. ASEAN and Cambodia are going to be able to get the job done. They're going to be able to get the job done. They're going to be able to get the job ဒါကအာနာသိမ့်ပြီးအခြေအနေတွေကိုဖြည့်ရှင်းနိုင်မှုအတွက်နိုင်ငံတကာရဲ့ကြိုးပမ်းမှုနဲ့ပန်ကြားချက်တွေကိုစစ်ကောင်စီဘက်ကလုံးဝလစ်လျူပြုနေတာထင်ရှားပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေအပါအဝင်စစ်ကောင်စီကပါသဘောတူထားတဲ့မြမရေးအာဆီယံသဘောတူညီချက်၅ချက်မှာဆိုလို့ရှိရင်အကြမ်းဖက်မှုတွေကိုရပ်ဖို့နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးဖို့ဒီမိုကရေစီရေးရှေ့ရှုမှုတွေလုပ်ဖို့ပါဝင်ပေမဲ့အခုလာပေါင်းများစွာကြာခဲ့တာတော့မှမြန်မာနိုင်ငံဘက်ကဒါတွေကိုအကောင့်ထည့်ဖို့ဆန္ဒလုံးဝမရှိတာကိုတွေ့ရပါတယ်။ဒါကြောင့်မလို့နိုင်ငံတကာအနေနဲ့စစ်ကောင်စီပေါ်မှာနိုင်ငံရေးစီးပွားရေးဖိအားတွေတိုးမြင့်ပေးရမယ်။ဒါအပြင်အမျိုးသားညီညွတ်ရေးအစိုးရအပါအဝင်မြန်မာနိုင်ငံတဲကဗတ်ပေါင်းစုံနဲ့ထိတွေ့ဆက်ဆံမှုတွေလုပ်ရပါမယ်။လူသားချင်းစာနာမှုအကူအညီတွေပြည်သူတွေစီကိုရောက်ဖို့လက်နက်တွေကိုစစ်ကောင်စီစီမရောက်ဖို့စတာတွေကိုလုပ်ရပါလိမ့်မယ်
။မြန်မာစစ်ကောင်စီကိုကျင်ထားတဲ့အပြင်အာဆီယံအနေနဲ့ဒီထက်ပိုပြီးတော့ရောဘာတွေအရေးယူမှုလုပ်တင်ပါသလဲ။
Well, I think it has to take account of the fact that the regime has refused to implement the 5-point consensus.
စစ်ကောင်စီဘက်ကနေပြီးတော့အာဆီယံရဲ့သဘောတူညီချက်၅ချက်ကိုလိုက်နာဖို့အတွက်ညှင်းပယ်ထားပါတယ်။အဲဒီတော့အခုလောလောဆယ်အဖြစ်အရေးပါတဲ့အစည်းအဝေးတွေမှာနိုင်ငံရေးအရာမပတ်သက်တဲ့ကုသလေကိုပဲလက်ခံမယ်ဆိုပြီးတော့အာဆီယံကသတ်မှတ်ထားတဲ့အချက်ဟာမှန်ကန်တဲ့အချက်ဖြစ်ပါတယ်။စစ်ကောင်စီအနေနဲ့ဒီကိစ္စပေါ်မှာလိုက်နာမှုတွေမရှိဘူးဆိုရင်အာဆီယံအနေနဲ့ချင်းနီတွေအပေါ်မှာပြန်လည်သုံးသပ်ပြီးတော့အာဆီယံကနေပြီးတော့ထုတ်ပယ်တဲ့အဆင့်အပါအဝင်လှုပ်ရှားရှိတဲ့ကိုဆက်ပြီးတော့လုပ်သွားရမှာဖြစ်ပါတယ
်။ဒါကတော့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသား၏ဝန်ကြီးများအစည်းအဝေးကိုတက်ရောက်လာခဲ့တဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်သိုနီဘလင်ကင်နဲ့ VOA ကမ္ဘောဒီးယားဌာနတို့တွေ့ဆုံမေးမြန်းခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတခါတော့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းအများပြားကုမ္ပဏီဖျက်ပြီးတော့လူမွေးစီးရင်ခံလိုက်တဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်။ပိုးကုံသွင်းကုံလုပ်ငန်းတွေနဲ့အသေးစားအလက်စားကုမ္ပဏီတော်များများလုပ်ငန်းရနာကုန်ပြီးတော့လူမွေးစီးရင်ခံယူတဲ့ကုမ္ပဏီကြီးအများပြားရှိနေပြီလို့ကုမ္ပဏီအကြံပေးဝန်ဆောင်မှုလုပ်ငန်းတွေနဲ့လုပ်ငန်းရှင်အတိုင်းဝိုင်းက VOE ကိုပြောပါတယ်။အဓိကကတော့ဒေါ်လာကိုတင်းတင်းကြပ်ကြပ်ချုပ်ကန့်ထားတဲ့ဘဝဘဏ်ရဲ့ policy နဲ့သွင်းကုန်တွေကန့်သက်တာ၊ဘဏ်ချင်းငွေတွေပြန်မဆက်နိုင်တာတွေကအဓိကအကြောင်းရင်းဖြစ်တယ်လို့လည်းသူကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဝင်းခန့်မောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဘဝဘဏ်ရဲ့ American Dollar policy နဲ့ပို့ကုန်သွင်းကုန်ကန့်သက်ချက်တွေကကုမ္ပဏီအများပြားကိုလူမွေးခံယူစေဖို့ဖြစ်လာတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ဒီအပိုင်းမှာလုပ်ငန်းကြီးအများပြားကုမ္ပဏီဖြတ်သိမ်းလိုက်ကြပြီးနောက်ထပ်လုပ်ငန်းပိတ်သိမ်းမဲ့ကုမ္ပဏီအများပြားရှိနေတယ်လို့ကုမ္ပဏီအကြံပေးလုပ်ငန်း SEZC ရဲ့တာဝန်ရှိသူက VOA ကိုပြောပါရယ်ဖြတ်သိမ်းတဲ့ကုမ္ပဏီတွေထဲမှာပြည်ရင်းကုမ္ပဏီတွေအပါအဝင်ပြည်ပကုမ္ပဏီအများပြားလည်းပါဝင်နေတယ်လို့သူကပြောတာပါ
ဒီအပိုင်းမှာသူရှင်းကုမ္ပဏီတွေကအင်းရှင်းနဲ့ဖြတ်သိမ်းရပေါ့ဒီမှာဒီကုမ္ပဏီဖြတ်သိမ်းတဲ့အချိန်ကြီးတော်တော်များလို့ပါတယ်နိုင်ရတွေ့ရတယ်ပေါ့နော်ဆိုတော့တွေ့ပါလိမ့်မယ်ဒါတော့ဟိုခွင့်လို့မများတာနော်ဟုတ်ကဲ့ကျေးဇူးပါတယ်တော့များလာတယ်ပေါ့လေတော့ပြတ်ပြတ်နဲ့ဟာရည်လည်းရှိပါခင်ဗ
ျကုမ္ပဏီဖြတ်သိမ်းလူမွေးစည်းရင်းခံယူတာမှာရဖို့ရှိတဲ့ပေးဖို့ရှိတဲ့စည်းရင်းတွေကိုလူသိရှင်ကြားတည်င်းသားတွေကနေဒီအပိုင်းမှာကြေညာတာတွေလည်းဆက်တိုက်ရှိပါတယ်ပြည်ပကိုအဓိကစတင်ပို့နေတဲ့ပြည်တွင်းကလုပ်ငန်းကြီးတခုလည်းရှုံးပေါ်ပြီးဒီအပိုင်းထဲမှာလုပ်ငန်းဖြတ်သိမ်းလိုက်ရတယ်လို့လုပ်ငန်းရှင်တို့ကပြောပါတယ်ကုမ္ပဏီများစုကဘဏ်ချင်းဝင်နဲ့အဓိကရပ်တည်နေတာဖြစ်လို့ကုမ္ပဏီလုပ်ငန်းသည့်အများပြားကစီးပွားရေးကျဆင်းမှုရဲ့ဒဏ်ကိုပိုပြီးခံရလိမ့်မယ်လို့ဘီးအောင်ပွဲုံကပဲပို့ကုန်လုပ်ငန်းရှင်တို့ကပြောပါတယ်
။အခုလိုကပိတ်လို့မှုတွေပါလုပ်ရတဲ့အခါကျတော့အဲ့လိုဖြစ်သွားတာပေါ့။ဆန်တော်ကလည်းမတော်မှတဝက်လောက်ကထိသွားတယ်။ဦးရဲ့စီးတဲ့ဥစ္စာသိန်းသောင်းကြီးသိန်း၅၀၀ကျော်ပဲကျတော့တာပေါ့။ဆန်နဲ့နိုင်ငံခြားမတင်တာနိုင်ငံခြားပြင်းမို့ရေပြန်လို့ရော်တဲ့လူကရော်အနေနဲ့ကျောင်းအများဆုံးနေနဲ့ကုန်ပြီးတော့ကွဲသွားတယ်။ဟိုလားဖြစ်ကျုပ်တာချိန်ကျုပ်ရတယ်ကျတော့မကြီး
တရုတ်ဘက်ကနေဆက်ကုန်သွယ်ရေးကိုပြန်ဆဖို့တာဆူနေပေမဲ့မြန်မာဘက်မှာဒေါ်လာနဲ့အယောင်းဝယ်တာလုပ်ရမယ်ဆိုတဲ့နေဆက်ပို့ကုန်သွင်းကုန်ကုမ္ပဏီတွေကလည်းလုပ်ငန်းရန်နာထားကြပါတယ်။တရုတ်ငွေနဲ့ရလာတဲ့အကျိုးမြတ်ကိုအမေရိကန်ဒေါ်လာဝယ်ပြီးမြန်မာဘဏ်ထဲကိုအပ်ပေးရတဲ့စနစ်ကကုန်သည်တွေအတွက်အများကြီးနစ်နာနေတယ်လို့ပို့ကုန်လုပ်ငန်းရှင်တို့က VOE ကိုပြောပါတယ်။ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကတော့နိုင်ငံစီးပွားရေးဖွံ့ဖြိုးဖို့စီးပွားရေးဦးတည်ချက်၃ရပ်ကိုအခြေခံမူဝါဒတွေချမှတ်ပြီးဦးစားပေးအစီအစဉ်တိုင်းဆောင်ရွက်နေတယ်လို့စစ်ကောင်စီအာဏာယူခဲ့တဲ့၁၈လပြည့်နေ့မှာပြောခဲ့တာပါ။စိုက်ပျိုးရေးမွေးမြူရေးကိုအဓိကလှုပ်ကြိုင်နေတဲ့ကျေးလက်လူမှုစီးပွားရေးဖွံ့ဖြိုးဖို့ပြည်တွင်းထွက်ကုန်တွေကိုပြည်ပကိုကုန်ကျန်းထက်ကုန်ကျော်တင်ပို့နိုင်ရေးကိုဦးစားပေးလှုပ်ဆောင်လျက်ရှိတယ်လို့သူကပြောခဲ့တာ
ပါ။ရာစီးပွားရေးလုပ်ငန်းတွေကိုလည်းမြင့်တင်ဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။လူငယ်တဲ့နေများတွင်ကိုဗစ် -19 ကာယရောဂါကြောင့်ထိခိုက်ခဲ့ရတဲ့စီးပွားရေးလုပ်ငန်းမှာပြန်လည်နေလထူတာဈေးဖို့အတွက်ချင်းဝင်မြထုတ်ပေးကြတာရှိပါတယ်တို့တော်ကြောင့်မျိုးမျိုးကြောင့်ဒီသာတဲ့တိုးတက်မှုတော့မရသေးပါဘူ
းအမြန်အကျိုးဖြစ်စေမဲ့လေယာဉ်စိုက်ပျိုးရေးနဲ့မွေးမြူရေးကိုဦးစားပေးဆောင်ရွက်သွားပြီးကုန်ချောထုတ်လုပ်တဲ့စက်ရုံအလုပ်ရုံတွေဒုတိယဦးစားပေးအနေနဲ့ဆောင်ရွက်သွားမယ်ချင်းဝင်ထုတ်ပေးတာလည်းလှုပ်ဆောင်သွားမယ်လို့ဗိုလ်ချုပ်ဦးကြီးမေအောင်လှိုင်ကသူ့ရဲ့ဩဂုတ်လ၁ရက်နေ့မှိန်ခွန်းထဲမှာပြောသွားတာပါ၆လအတွင်းတိုးတက်မှုရလိမ့်မယ်လို့ထင်ကြောင်းလဲသူကပြောပါတယ်ကိုဗစ်ရောဂါနဲ့နိုင်ငံရေးအခြေအနေကြောင့်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲဆောင်ရွက်ချက်တွေကနောက်ပြန်လှည့်နိုင်တဲ့အခြေအနေရှိနေတယ်လို့ကမ္ဘာ့ဘဏ်ကအခုနှစ်ပထမ6လရဲ့မြန်မာစီးပွားရေးအခြေအနေကိုခန့်မှန်းထားပါတယ်။ကုန်သွယ်မှုလုံငွေလျော့သွားပေမဲ့နိုင်ငံသားငွေအမြောက်များပြိပထွက်သွားတာကြောင့်နိုင်ငံသားငွေကုန်ခန်းတဲ့အခြေအနေ balance of payment ယိုယွင်းလာတယ်လို့ကမ္ဘာ့ဘဏ်ကသူ့ရဲ့6လပတ်အစီရင်ခံစာမှာရေးသားထားတာပါ။ဘူဘဏ်ရဲ့ငွေလဲနှုန်းသတ်မှတ်ချက်ကဒေါ်လာကိုပိုပြီးရှားပါးစေသလိုပို့ကုန်ရှင်ပြိုင်နိုင်အားကိုထိခိုက်စေပြီးတစ်ချိန်တည်းမှာသွင်းကုန်တွေလည်းပြတ်တောက်လာနိုင်တယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ထားပါတယ်
မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းအများအပြားကုမ္ပဏီဖျက်ပြီးတော့လူမွေးစီးရင်ခံတာနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဝင်းခမ်းမောင်ပြောပြခဲ့တာဖြစ်ပါတယ်။အခုတခါတော့ဂျပန်စကားဆာမီပွဲအတွက်ရှောက်လာဝယ်ရင်ရုံးရင်းဆန်ခတ်ဖြစ်ခဲ့တဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်။ဂျပန်ဘာသာစကားကျွမ်းကျင်မှုဆာမီပွဲ JLPT ရှောက်လာဝယ်ယူဖို့ရန်ကုန်ပညာရေးတက္ကသိုလ်မှာမနက်စောပိုင်းကလေးကစောင့်ဆိုင်းနေသူတွေကိုဆာမိုအကျင့်ပါရေးကော်မတီဘက်ကရှောက်လွာရောင်းချတာရက်ဆိုင်လိုက်တဲ့အကြောင်းအွန်လိုင်းကနေစာထုတ်ခဲ့ပါဗျ။အဲဒီနောက်မှာပဲလူစုလူဝေးနဲ့ရုံရင်းဆန်ခတ်ဖြစ်ပွားခဲ့လို့ရဲနဲ့စစ်ကားတွေရောက်လာပြီးလူငယ်တချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်းသိရပါဗျ။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမြတ်မုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရန်ကုန်မြို့ကမာရွတ်မြို့နယ်ပြည်လမ်းမပေါ်မှာရှိတဲ့ရန်ကုန်ပညာရေးတက္ကသိုလ်ဂိတ်လေးမှာဒီနေ့မနေ့အစောပိုင်းကလေးကလူ9000ဝန်းကျင်ဟာ JLPT ဆာမေဘွဲရှောက်လွှာဝယ်ဖို့အတွက်တန်းစီစောက်ဆိုင်နေခဲ့ကြပါတယ်။အခုလိုမျိုးလူစုလူဝေးဖြစ်တယ်ဆိုတာအကြောင်းပြပြီးတော့ JLPT ဆာမေဘွဲကျင်းပရေးကော်မတီကရှောက်လွှာရောင်းချတာကိုရက်ဆိုင်လိုက်တဲ့အကြောင်းအွန်လိုင်းကနေကြေညာခဲ့ပါတယ်။ဆာမေဘွဲရှောက်လွှာဝယ်ယူဖို့အတွက်ညအိတ်ညက်နေလာပြီးတော့စောင့်ဆိုင်ခဲ့သူတွေလည်းရှိတယ်လို့ JLPT N4 ရှောက်လွှာဝယ်ဖို့တန်းစီခဲ့တဲ့လူငယ်တယောက်ကပြောပြပါတယ်။
လေးနိုင်တို့မှကျွန်တော်တွားခဲ့တယ်ဗျတချို့ဆိုအိုက်ကဟိုင်အဲ့တော့ဟိုတယ်ကားပြီးတော့စောင့်နေတဲ့လူရှိတယ်ဗျနေရလာလို့ကျွန်တော်မနေ့ကကြာအဲ့လိုသူကလူကြီးအရန်များရပါတော့ဒီကြီးအရန်များ9000လောက်ရှိတဲ့လူကြီးလူတွေတော့အွန်လိုင်းကနေရောင်းမယ်လို့ပြောရတာဟုတ
်ဆောင်မွေးရှောက်လွှာဝယ်ဖို့အတွက်တန်းစီခဲ့သူနောက်ထပ်လူငယ်တူကလည်းရှောက်လွှာဖောင်ရောင်းချတာရက်ဆိုင်လိုက်တဲ့ကြေညာချက်ကြောင့်ရုံးရင်းဆန်ခဖြစ်ခဲ့တဲ့အခြေအနေကိုအခုလိုပြောပြပါတယ်
ဒီလူနဲ့ပေါက်တဲ့လူကပေါက်၊ဂင်းနဲ့ထူတဲ့လူကထူ။အဲ့ဒီမျိုးဆိုတော့အမရင်ကသဖားကြတော့မိန်းတကားနဲ့အတူတကားနှစ်ချက်ရှိတာမှအဲ့ရှိကမိန်းတကားကြီးကတော့ပြတ်သွား
။မြန်မာနိုင်ငံဂျပန်ပြန်ပညာသင်ဟောင်းအသင်း MAJA ဦးဆောင်တဲ့ JLPT ဆာမေဝဲကျင်းပရေးကော်မတီကလူစုလူဝေးဖြစ်ခဲ့လို့ဆာမေဝဲရှောက်လွှာရောင်းချတာကိုရက်ဆိုင်လိုက်တဲ့အကြောင်းကြေညာခဲ့ပြီးစောင့်ဆိုင်ခဲ့သူတွေအပေါ်အနုညွတ်တောင်းပန်တယ်လို့စာထုတ်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာရှောက်လွှာပြန်ဝေပေးမယ်ဆိုပြီးလိန်ညာခဲ့တာတွေလည်းရှိတယ်လို့ကိုရိုင်းကြုံတွေ့ခဲ့ရသူတူကပြောပါတယ
်။ဒါကတော့လေတိတ်မှတင်တော့ဒါအော်တောင်းပန်ပါတယ်ဒီနေ့ကမရတော့အမှုညွတ်တောင်းပန်ပါတယ်အပြင်မှာမမထဏမဲဒီလာမာတို့လည်းဖန်ဝေပေးမယ်ပြန်တန်းစီကြဆိုပြီးတော့တန်းတန်းနေပါဘူးမကြလည်းမကြဘူးအမှစကားရရောက်လာအမကြီးသူတို့ခေါ်လိုက်တာလေစကားရမီးလောင်နဲ့တက်တနာတော့ညီမညီမဖြစ်တာမဟုတ်ညီမကခိတ်လေးမှာဟာဖောင်ဝေရမယ်ဆိုအဲ့နာမှာရက်တာပေါ့ဘယ်သူလောက်ကြလဲလည်းမသိဘူးအဲ့မီးလောင်ကအနေရဲကရေရောက်လဲရောက်တော့အကောလောက်ခွေရုံးတော့ကနေဒီညီမဆိုတော့ခုံနေကျိုးနာပြချော်လဲလို့မှတရောင်စစ်လေးပါရောထဲရည်လဲဖြစ်အဲ့ဒီမှာရဲတွေကဟာစစ်သားရနေပြီးတော့ဆယ်ယောက်လောက်ပေါ့မိရဲ့ဆယ်ယောက်လောက်ဖမ်းပြီးခေါ်ပါ
ဆာမေးပွဲရှောက်သွားပြန်ရောင်းချမယ်လို့ပြောခဲ့ပြီးတဲ့နောက်မှာပဲလူငယ်တချို့အဖမ်းခံလိုက်ရတယ်လို့သိရပါတယ်သူတို့ကိုယာယီထိန်းသိမ်းတဲ့သဘောလားဖမ်းဆီးခေါ်ဆောင်သွားသလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူးလူစုလူဝေးဖြစ်နေခြင်းအင်အားလန်းတဲ့တထုံလန်းတောင်မှာရှိတဲ့ပညာရေးအဆောက်အုံတစ်ခုမှလည်းမိလောင်ခဲ့ပါတယ်ဆရာနာတင်ခံထားရတဲ့အခုကာလမှာအခြေခံကုန်စည်နှုန်းတွေတစ်နှစ်တခြားတိုးလာနေသလိုအဖက်ဖက်မှလည်းအခက်အခဲတွေရှိနေတာကြောင့်လူငယ်တွေအတွက်အလုပ်ကိုင်အခွင့်အလမ်းကပိုပြီးရှားပါလာတယ်လို့ဒီပါမှာအလုံးလို့ဖို့ပြင်ဆင်နေတဲ့လူငယ်တူကပြောပြပါရယ
်ကျွန်တော်ကတော့ဟိုဒီကတော့အိုက်ကဟာမရရကျွန်တော်လိုက်ပြောမမျော်တော့ဘူးဒီကပါဒီနိုင်ငံကနေနေတက်ဖို့ပါလို့ပြောကျွန်တော်တို့နိုင်ငံမှာကဆွေးနွေးပြောရင်လူငယ်တွေအတွက်အလုံးလားကသာမရှိဘူးအလုံးလုံးဟိုအခြေခံလားသာဆိုရင်ဒီရန်ကုန်မှာဆိုရင်ဟိုတော့တပင်းတပင်းကြော်ကြော်လောက်တွေ့ရှိရအခုနိုင်ငံကြီးအခြေအနေနဲ့အဲ့ကဘူးလာတဲ့ရည်ရည်လေးနဲ့လူမအမျိုးမျိုးကြောက်အဲ့အားကြောင့်နိုင်ငံတော်ဆက်နေပြီးတော့ကြာ
။ N4 ဆာမီပွဲအတွက်ရှောက်လွှာရောင်းချတာကိုအွန်လိုင်းစနစ်နဲ့သာလက်ခံသွားတော့မယ်လို့ MAJA ကကြေညာထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတော့ကလည်းမန္တလေးမြို့မှာ JLPT ဆာမီပွဲရှောက်လွှာဝယ်ယူဖို့တန်းစီခဲ့သူတွေရှိနေချိန်မှာပဲရှောက်လွှာရောင်းချတာကို MAJA ဘက်ကရက်ဆိုင်ကြောင်းအွန်လိုင်းကနေကြေညာခဲ့ပါတယ်။ဒီကိစ္စတွေနဲ့ပတ်သက်လို့ MAJA ဘက်ကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။
ဂျပန်စကားဆာမူဘွဲရှောက်လွှာဝယ်ယူမှုရနာလိုက်တာကြောင့်ရုံရင်းဆန်ခတ်ဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။ VOA ကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုအလဲပေးကြပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရွှေညောင်ပင်အခြေစိုက်မြန်မာစစ်တပ်ကို KIA ကနေမနေ့ဇူလိုင်လ4ရက်နေ့ ဩဂတ်လ၄ရက်နေ့ညပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ဒီကနေ့မှလည်းစတုံးဘက်မှာတိုက်ပွဲထပ်မံဖြစ်ပွားတာကြောင့်အနီးအနားကျေးရွာကပြည်သူတွေထပ်မံတင်းရှောင်နေရပါတယ်။ဝိုင်းမော်မြို့နယ်အတွင်းကစီရီအခြေအနေကိုရန်ကုန်ကလာတဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုသိန်းထိုင်ဦးကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဝိုင်းမော်မြို့နယ်အတွင်းမှာပြီးခဲ့တဲ့လကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရကဒီနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်ပွားနေတာပါ။ဒီလ၄ရက်နေ့မှာတော့ဝိုင်းမော်မြို့နယ်တောင်ဘက်ချမ်းဝိုင်းမော်လိုင်းစာဗမော်လန်းကရွှေညောင်မင်းမှာတိုက်ပွဲဖြစ်ခဲ့တယ်လို့ဒီနေ့မှာတော့မြို့နယ်ရှေ့ဘက်ချမ်းကဝိုင်းမော်စတုံးကံပိုက်တီးလန်းကစတုံးနီးမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းဒေသခံတယောက်က VOE ကိုပြောပါတယ်
။ဒီကကကြတော့လိုင်းစာလားဆိုရွှေညောင်မင်းလည်းဒီနေ့ကတိုက်ပွဲဖြစ်တာ။ဒီနေ့အဲ့ဒီကတော့ဒီနေ့လေးကမှအဲ့ဒီစတုံးအပေါ်တော့တော့စတုံးမြို့ရဲ့အသေးဒီကုန်တောင်းရဲ့အမှန်ကောင်ကြားနေမှာလေဒီနေ့ဆယ်နာရီလာအရင်းဒီမှာစက္ကနာအရင်းဒီမှာတိုက်ပွဲတစ်ခုဖြစ်နေတာ
ဒီလာနေရီကစတုံးမျိုးနဲ့ဒီကအင်းဝင်ကောင်ပြည်သူ့စစ်ကန်းကို KIA ကသိမ်းယူခဲ့ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားပြီးခဲ့တဲ့နောက်အနီးနားကျေးရွာတွေကပြည်သူတို့စတုံးဘက်ကိုတင်းရှောင်ခဲ့ကြပါတယ်ဒီနေ့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာလည်းအနီးနားကျေးရွာကပြည်သူတွေထပ်မံတင်းရှောင်နေရတဲ့အကြောင်းအခုလိုဆက်ပြောပါတယ်
အဲ့ဒီအမှန်ကောင်လို့ဒီအင်တောင်ကျေးရွာအဲ့ဒီတချောက်ကဒီဒီကြတာတင်းချောင်နေတယ်ဆိုတာကြားတယ်ရှစ်ချောင်ရှစ်ချောင်ဆိုတော့တောပြာတော့တောင်ရွာအဲ့လိုမျိုးမှာတင်းချောင်သွားတယ်ကြားတယ်အမှန်ကောင်ကတော့ဒီဒီကြတာစတုံးကလည်းအဲ့ဒီကားနဲ့လာကြည့်ခါလေဆိုတာကြားရတယ်အဲ့ဒါအင်းချေ၃ချေကျော်လောက်ကြတာစတုံးကတော့အဲ့လိုမျိုးမှာပြန်လာကြည့်သွားတယ်လို့ကြားတယ်ဒီဒီ
လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်ပြည်ဘက်သွားတဲ့ကုန်တင်ကားတွေပြေးမိနေတယ်လို့လည်းပြောပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဝိုင်းမော်မြို့နယ်မှာစီးရဲတင်းမာမှုတွေမြင့်တက်နေပြီးရှစ်ဆက်လက်တိုက်ပွဲတွေဖြစ်နိုင်တဲ့အခြေအနေရှိတဲ့အကြောင်းသုံးသပ်ပါတယ်
။ဝိုင်းမော်ဘက်ကအခြေအနေကတော့တင်းမာတည်တည်ရောမရှိဘူးခင်ဗျ။မနေ့ကလည်းဝိုင်းမော်ပြည်ညုံပင်သက်ခန်းကိုကျွန်တော် KIA မှတ်သုံးတက်ရင်းကနေပြစ်တဲ့ဖြစ်တင်တွေရှိပါတယ်။နောက်ပြီးတော့ဟိုဝိုင်းမော်ကနဲ့စတုံးဘက်ကိုတက်သွားတဲ့တာလန်ဘော်ကဒီတက်ကစရဲ့တက်ခန်းဒီကိုလည်းဒီကျွန်တော်တို့တက်ရင်းတုံးကလည်းဝင်တိုက်တဲ့ဖြစ်စဉ်တွေရှိပါတယ်ဆိုတော့အဲ့ဘက်ကခြေနေကိုခြုံမင်းမပြောမယ်ဆိုလို့ရှိရင်ဒီမှာတဲ့အနေအထားဖြစ်ပါတယ်စစ်ပြီးမှလည်းတိုက်ပွဲကတော့ဖြစ်ပေါ်ရှိပါတယ်ခင်ဗျ
ဖောက်ကံပြုတ်တဲ့ဆယ်စင်းဘက်မှလည်းစစ်ကောင်စီတက်တဲ့ GNI ကြာတင်းမာမှုတွေရှိနေတဲ့ဖြစ်ပြီးစစ်ကောင်စီဘက်ကလေကြောင်းကနေမကြာခဏကင်းထောက်တာတွေရှိတဲ့အကြောင်းဆက်ပြောပါရစေ။ဝိုင်းမော်မြို့နယ်အတွင်းမှာဇူလိုင်လ10ရက်နေ့ကစတင်ပြီးတိုက်ပွဲတွေကြိုးကြားဖြစ်လာခဲ့တာပါ။ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီကလေကြောင်းသုံးတိုက်ခိုက်တာတွေရှိခဲ့တယ်လို့ဇူလိုင်လ28ရက်နေ့ကတော့ဝီယန်ရွာခြေစိုက်ပြည်သူ့စစ်စခန်းကို KIA ကဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပါလိမ့်ခင်ဗျာ
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ KIA တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးတော့ကိုသိန်းထိုင်ဦးပြောပြခဲ့တာဖြစ်ပါတယ်။ဒီနေ့အတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။ View မြန်မာပိုင်းကနေတောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီမှာတော့တောက်ကြနေညတိုင်းထုတ်လွှင့်ပေးနေကြအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကန္တာအတုတဆုံးနဲ့အမေရိကန်တခွင်အစီအစဉ်နဲ့ဒေါခင်မျိုးသက်အစီအစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။သတို့အချင်းအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းတွေဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ burmese@voanews.com ကိုဟိုပြပို့နိုင်တယ်လို့ကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေလည်းစာရေးသားပြပို့နိုင်ပါတယ်ကျွန်တော်တို့ကိုဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့0123923855လေးဖြစ်ပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ viewin myanmar email လိပ်စာ bammi@viewinnews.com ဒါမှမဟုတ်ရင်လေ viewin myanmar facebook messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါ යි နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါ යි viewin ပြည့်တဲ့အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
် view ကနေ2022ခုနှစ် August 5ရက်တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line number 32နဲ့58တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုအစည်းအဝေးဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးအဲ့ဒီထဲမှာတော့အမျိုးသမီးကန္တသုတဆုံးလင်အမေရိကန်တခွင်အစည်းအဝေးနဲ့သိပ္ပံနဲ့နှီးပညာအစည်းအဝေးကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကန္တကိုနားဆင်ရမှာပါဘုရားဗျာရှင်ရဲ့မျော်မှန်းချက်လမ်းစဉ်တွေကိုလက်ခံထားပြီးတော့ဘိက္ခုနီသာသနာထွန်းကားရေးကျိုးပန်းနာမှာအဟံတားစိန်ခေါ်မှုတွေရင်ဆိုင်နေရသေးပဲလို့အမျိုးသမီးယဟန်ဘိက္ခုနီတွေကမိန့်ကြားကြပါတယ်ဘိက္ခုနီသာသနာထွန်းကားရေးဆောင်ရွက်နေသူတွေအကြောင်းအပိုင်းခွဲတင်ပြနေတာမှာပြီးခဲ့တဲ့သတင်းဘက်ကပထမပိုင်းတင်ဆက်ပေးခဲ့ပါတယ်ဒီတစ်ပတ်ဒုတိယပိုင်းမှာတော့အမျိုးသမီးယဟန်ဘိက္ခုနီတွေရင်ဆိုင်ရတဲ့အဓိကစိန်ခေါ်မှုတွေစိန်ခေါ်မှုတွေကြားကပဲဘိက္ခုနီသာသနာပြန်လည်ထွန်းကားရေးဘယ်လိုကျိုးပန်းဆောင်ရွက်နေကြသလဲဆိုတာအပြင်ဘိက္ခုနီသာသနာနဲ့ပတ်သက်လို့ဘိက္ခုယဟန်တချို့ရဲ့မတူညီတဲ့တုံ့ပြန်မှုတွေတာမန်လူဝတ်တွေကရောဘိက္ခုနီတွေကိုဘယ်လိုသဘောထားကြသလဲဆိုတာတွေကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေကတင်ဆက်ပေးထားပါတယ်ခင်ဗျာThere's a path we must choose sometime. Gotta stand up and fight sometime. ထီယမာရာဘုရားသာသနာထွန်းကားတဲ့နိုင်ငံတွေမှာအမျိုးသားတွေယဟန်ခံဖို့လွယ်ပေမဲ့အမျိုးသမီးတယောက်ယဟန်ခံဖို့ကတော့လွန်ခဲ့တဲ့အနှစ်20လောက်အထိမဖြစ်နိုင်ခဲ့ပါဘူး။ဒါပေမဲ့လက်ရှိမှာတော့ဘိက္ခုနီသာသနာကိုတရားဝင်အသိမဲ့ပြုလက်မခံသေးတဲ့ထိုင်းလူနိုင်ငံမျိုးမှာတော့ဘိက္ခုနီယဟန်300နီးပါးရှိလာနေပါပြီ။ဘိက္ခုနီသာသနာနဲ့ပတ်သက်လို့ထိုင်းနိုင်ငံရိစားမှာဘယ်လိုနားလည်လက်ခံထားကြပါလဲ။ထိုင်းနိုင်ငံသာသနာအုပ်ဆောင်အဖွဲ့ဝင်ဆရာတော်တမ္မကိတ်တိမေဒီကအခုလိုမိန့်ပါတယ်
။การจะบวชเป็นภิกษุณีนั้นต้องให้ภิกษุณีบวชให้ก่อน
။ဘိက္ခုနီယဟန်ခံဖို့ဘိက္ခုနီအတိုင်းအဝန်းကလက်ခံမှာရပါတယ်။ရှေ့ဆောင်ညွှန်ကြားပြသပေးနိုင်တဲ့ဘိက္ခုနီဆရာတော်ရှိရပါမယ်။အဲ့ဒီလိုမရှိဘဲဘိက္ခုနီယဟန်ခံလို့မရပါဘူး။ပြဿနာရှိပါတယ်ဒါကြောင့်အမျိုးသမီးတချို့ကပြပကိုသွားပြီးယဟန်ခံလာတယ်လို့ပြောကြပါတယ်ဒါပေမဲ့ဘယ်မှာခံကြတာလဲသူတို့ယဟန်ခံတယ်ဆိုတာကလူသိရှင်ကြပေါ်ပေါ်ထင်ထင်လှုပ်ကြတာမဟုတ်ပါဘူးဒါကြောင့်သူတို့ဘိက္ခုနီယဟန်ဝတ်တယ်ဆိုတာကိုဘယ်လို့မှလက်မခံနိုင်ပါဘူ
းဘိက္ခုနီယဟန်ဓမ္မန္တနာကတော့ထိုင်းသံဃာတွေကြားမှာဘိက္ခုနီသာသနာနဲ့ပတ်သက်လို့လွဲမကောက်ယူတာတွေရှိနေတယ်လို့ထောက်ပြပါတယ
် In the beginningWhen there were no fully ordained nuns.
ဟိုအရင်အစဘိက္ခုနီဆိုတာမရှိသေးခင်မှာအမျိုးသားယဟန်တွေကပဲအမျိုးသမီးတွေကိုတိမ်ဝင်ပစင်းတက်ပေးဖို့ဗုဒ္ဓကညွှန်ကြားခဲ့ပါတယ်။အဲ့ဒီအစဉ်လာဟာနောက်ပိုင်းမှလည်းမပြောင်းခဲ့ပါဘူး။ဒါပေမဲ့ထိုင်းတန်ဃာတွေကတော့အမျိုးသမီးတွေဘိက္ခုနီယဟန်ဝင်မယ်ဆိုရင်ဘိက္ခုနီအတိုင်းဝိုင်းကအရင်လက်ခံပြီးမှဘိက္ခုယဟန်တွေကတိမ်ဝင်ယဟန်ခံပေးရတယ်လို့လက်ခံထားကြပါတယ်။ဒါကမှားရင်းယုံကြည်နေတာပါ။
ဝါစီရင်လိုက်ဝါကြီးသူကိုနေရာပေးရတဲ့ဗုဒ္ဓဘာသာဝင်တွေရဲ့အစဉ်လာရအထူးသဖြင့်ဘာသာရေးအဖွဲ့အစည်းတွေမှာအမျိုးသားတွေကိုအမျိုးသမီးတွေနဲ့တန်းတူလက်ခံဆက်ဆံဖို့ကအငင်းပွားစရာဖြစ်နေတော့မယ်လို့ဗုဒ္ဓဘာသာကိုအထူးပြုလေ့လာနေကြတဲ့ပညာရှင်တချို့ကပြောပါတယ်။အမျိုးသားတန်ကအများစုကဘိက္ခုနီတွေကိုလက်မခံလို့တာတွေ့ရတယ်လို့ဟာဗတ်တက္ကသိုလ်ဘာသာရေးလေ့လာမှုဌာနကဗုဒ္ဓဘာသာအထူးပြုပါမောက်ခဂျဲနေချက်ဆူကပြောပါတယ
်။ Most of the monastic orders in the Buddhist world are kind of conservative.Not all of them.
ဘုရားဘာသာဝင်တွေမှာတန်ဃာအများစုကရှေးဟူဆန်တဲ့သဘောမျိုးတွေ့ရပါတယ်။တန်ဃာအားလုံးလို့ပြောတာတော့မဟုတ်ပါဘူး။ဒါကိုအခိုင်အမာနားလည်လက်ခံတဲ့အင်မတန်တော်တဲ့တန်ဃာတို့တွေအများကြီးရှိပါလေ။ဒါပေမဲ့သူတို့ကိုယ်တိုင်လည်းဒါကိုစပြီးတော့ပြောတာလောက်တာမတွေ့ရပါဘူး။ဘိက္ခုနီယဟန်မျိုးဆက်သစ်ပေါ်လာမှာကိုအလေးမထားကြင်ကြပါဘူး
။ဘိက္ခုနီသာသနာပြန်လည်ထွန်းကားလာဖို့အတွက်အမျိုးသမီးတွေကိုဘိက္ခုနီသာသနာပြုခွင့်အခွင့်အလမ်းတွေပြန်လည်တိစောက်ပေးတာမျိုးတန်ဃာအများစုကစိတ်မဝင်စားကြဘူးလို့ပေါမောက်ခကျဆူကပြောပါတယ်။တက္ကရာကမတွေရဲ့စိတ်မှာလည်းအမျိုးသားယဟန်ဘိက္ခုတွေကအမျိုးသမီးဘိက္ခုနီတွေအထက်ပို့ပြီးတော့တော်တက်သူချန့်ခိုင်သူတွေဖြစ်တယ်လို့ယူဆလေရှိတာကိုတွေ့ရတဲ့အကြောင်းလဲလိလာသုံးသက်သူတွေကပြောပါတယ်။ Los Angeles မြို့ကဓမ္မဝိဟာရဗုဒ္ဓဘာသာဘုန်းကြီးကျောင်းကိုတည်ဆောင်ခဲ့သူကျောင်းနိုင်ဆရာတော်ဝေဘုံနာပိယနန္ဒကလည်းအခုလိုမိန့်ပါတယ်။
You know, when we are living in America, our Asian devotees, Thai, Sri Lankan,
the America ma sia ro lu tadin thone ka di ma shi de a sha nwe bwa ri tu thiphin Thai ne Tirilinga lu Thirawara naingan dwe ga takarakama ri ga kaung kaung gyu sai ja de sun tin gan ne tacha luwat da ri phisi pe ja ba de da ba me sei ma kaung sia ga be khu ni ri go do a ri lu tabie ni lu mo pe ja bu.
Our society not yet supporting the bhikkhuni, that is very sad thing. We have
Sia ro lu mu dai wai ha bhikkhuni re ko le tha kunyi thau pan na tai ma shi ba u da ga immatan sei ma kaung sia phit ba de tu ro ko kunyi pan bu ra re sa lou pe bu lu ba de de ge ro bhikkhuni re ha di ka ne khit ka ba ji twe a lon a ye ba ba de
Sia ro pi ananda ha tu ye chao ma bhikkhuni a ba 40 la ko tai win yan han pyu pe ga de tu ba ဒီဘေခုနီအားလုံးဟာဘေခုရဟန်းတွေလိုမဟုတ်ပဲသူတို့ဘာသာရည်တည်ကြရပြီးတချို့ဘေခုနီတွေဆိုရင်ကျောင်းသင်ကန်းမရှိလို့တောဆန်အနည်းနေရာတွေမှာသတင်းသုံးကြတဲ့သူတွေတောင်ရှိတယ်လို့ဆရာတော်ကမိန့်ပါတယ
် It is not easy for them very far
သူတို့အတွက်မလွယ်ကူပါဘူးလူသူအလံဝေးတဲ့တောဆန်နေရာတွေမှာရေမီပြည့်ပြည့်စုံစုံမရှိပဲသတင်းသုံးကြရပါတယ်သာသနာ့ကိုမျက်နှာလွန်းလို့တရားကျင့်ကြံအားထုတ်ခြင်းကြလွန်းလို့သာသူတို့အခုလိုမျိုးခက်ခက်ခဲခဲရပ်တည်နေကြတာပ
ါဒီလိုခက်ခဲတွေရှိပေမဲ့သူရဟန်းတက်ပေးခဲ့တဲ့ဘိက္ခုနီအများစုကတော့ဘိက္ခုနီဘဝနဲ့တရားအားထုတ်နေကြဆဲဖြစ်ပြီးသာသနာပြန့်ပွားရေးအတွက်နည်းလမ်းမျိုးစုံနဲ့ပါဝင်ဆောင်ရွက်နေကြတယ်လို့ဆရာတော်ကမိန့်ပါတယ
် Some of them are right and some of them are
သူကတရားထိုင်တရားမှတ်နေပြန်ပြီးတော့သင်ကြားပေးကြတယ်တချို့ကကိုယ်တိုင်တရားကျင့်ကြံရင်လူမှုအတိုင်းဝိုင်းထဲမှာဖျားကြောင်းကံတွေမှာအများကျိုးဆောင်ရွက်တာစိတ်ပိုင်းဆိုင်ရာဆွေးနွေးအကြံပေးတာတွေလုပ်ကြပါတယ်ဒီလိုနည်းတွေနဲ့သာသနာအကျိုးတည်ပိုးနေကြပါတယ
်ဒိက္ခူနီတွေအတွက်အခက်အခဲစိန်ခေါ်မှုတွေရှိပေမဲ့ဒါတွေကိုကျော်လွှားနိုင်တဲ့အဖြေလည်းရှိပါတယ်လို့ကရုဏာဗုဒ္ဓဝိဟာရအကြောင်းကိုတည်ထောင်ခဲ့သူဒိက္ခူနီယဟန်တန်တုတ်တိကာကလည်းမိန့်ပါတယ်ဘဝဆိုတာယုံကြည်မှုတစ်ခုပေါ်မှာအခြေခံထားတာဖြစ်ပြီးဒါကိုယုံကြည်ခြင်းနဲ့လက်ခံကျင့်သုံးမယ်ခိုင်မာတဲ့စိတ်ဓာတ်နဲ့ရှေ့ဆက်မယ်ဆိုရင်ပံ့ပိုးကူညီတဲ့သူတွေလည်းပေါ်လာပါတယ်လို့ဘိက္ခုနီတန်တုတ်တိကာကမိန့်ပါတယ
် Since becoming a bhikkhuni it's possible to
ဘိက္ခုနီယဟန်ဘဝခံယူလိုက်ခြင်းကစလို့တခြားအမျိုးသမီးတွေကိုလည်းသူတို့လည်းဒီလိုဘိက္ခုနီဘဝနဲ့တရားအားထုတ်နိုင်နေဆိုတာကိုသိမြင်သွားစီပါတယ်သူတို့အတွက်ဘိက္ခုနီယဟန်ဝေလို့ရတဲ့နေရာတွေလည်းပို့ပြီးတော့ထောက်ပံ့ပေးနိုင်ပါတယ
်လက်ရှိသူတရင်သုံးနေတဲ့ San Francisco Bay Area မှာဗုဒ္ဓတရားတော်ကိုစိတ်ဝင်စားတဲ့သူတွေဒါကိုပြန့်ပွားအောင်အမျိုးသမီးတွေစူးစမ်းစွမ်းဆောင်နေတဲ့ဆရာကိုစိတ်ဝင်စားကြတဲ့သူတွေအများပြားရှိလာတယ်လို့လည်းသူကမိန့်ပါတယ်ဒီလိုလူတွေကိုတရားဓမ္မရဲ့အနက်အဓိပ္ပာယ်တွေနားလည်သိရှိလာအောင်သူကရှင်းလင်းပြပေးပါတယ
် I think it is important to have female monastics have that
အမျိုးသမီးသံဃာတွေရှိဖို့အရေးကြီးတယ်လို့ထင်ပါတယ်အခုလိုမေးမြန်းနိုင်တဲ့ဘိက္ခုနီတွေရှိဖို့လိုပါတယ်ကျမကအမျိုးသားကြီးစိုးတဲ့ပတ်ဝန်းကျင်ကနေခဲ့ရသူပါဒီလိုပတ်ဝန်းကျင်မှာကြုံရတဲ့ပြဿနာတွေထပ်ပြီးတော့မကြုံချင်တော့ပါဘူ
းဘိက္ခုယံတွေစီမှာချက်ဘိက္ခုနီယဟန်မာတွေချက်မှာတရားဓမ္မမှတ်သားနာယူရတာကိုပို့ပြီးတော့တတောင်တတာဖြစ်ကြတဲ့သူတွေထဲမှာအမျိုးသမီးတွေတင်မဟုတ်ပဲအမျိုးသားတွေလည်းပါပါတယ်ဘုရားရဲ့တရားဓမ္မတွေကိုလမ်းညွန်ပြတာပေးတဲ့ဘိက္ခုနီတွေရှိလာတာကဘုရားသာသနာပုံမှုပြန့်ပွားရေးနဲ့လူမှုအတိုင်းဝိုင်းနဲ့ကောင်းကျိုးဖြစ်စေတယ်လို့ယူဆသူတွေရှိတယ်လို့ကြားကိုလက်မခံတဲ့သူတွေလည်းရှိပါတယ်
။ခေါင်းနဲ့တတ်ပိုက်တယ်လေဘုရားကံတိ
ဘိက္ခုနီတွေပုံများလာရင်ဗုဒ္ဓဘာသာကိုလူတွေပိုသိလာအောင်နေရာအနှံ့ပိုပြီးပြန့်နှံ့လာအောင်လုပ်နိုင်လိမ့်မယ်လို့ကိုတော်ကတော့လုံးဝမထင်ပါဘူး။ဘိက္ခုနီတွေလူတွေကြားပေါက်ရောက်ရင်ထိမ့်ချုပ်ရခတ်သွားပါလိမ့်မယ်။အကြီးအကျယ်မှားယွင်းပြီးလူတွေဝေဘာနာခံရပါလိမ့်မယ
်။ထိုင်းသာသနာအုပ်ဆောင်ဖွဲ့ဝင်ဒီဆရာတော်ကတော့ဘိက္ခုနီသာသနာပြန့်ပွားရေးတွန်းအားပေးလှုပ်ဆောင်တာတွေကိုလုံးဝလက်မခံပါဘူး။တရားစစ်တရားမှန်ရဖို့ဘိက္ခုနီဝတ်ဆရာမလိုဘူးလို့လည်းသူကမိန့်ပါတယ်။ဒါကိုမင်းကိုပြန်ထုတ်တဲ့သူကတော့ဘိက္ခုနီယဟန်ဓမ္မန္တတာပါ
။ Why is that the monks are telling us that
ဘိက္ခုနီယဟန်ဝင်တဲ့အခုလိုနေထိုင်တဲ့ပုံစံမျိုးဒီလိုဘဝမျိုးကိုမခံယူဖို့တန်ဃာတွေကဘာကြောင့်ပြောရတာလဲ။သူတို့ကိုယ်တိုင်တော့ယဟန်ဘဝခံယူသေးတာပဲ။အခုလိုပြောရင်သူတို့ရောဘာလို့ယဟန်ခံကြသည်လဲပြန်ပြီးမိကုန်းထုတ်ဆရာဖြစ်လာပါလေ
ဘလိုပဲဖြစ်ဖြစ်တချင်ကထွန်းကားရခဲ့တဲ့ဘိက္ခုနီသာသနာကိုအခုအချိန်မှာပြန်လဲပေါ်ထွန်းလာအောင်ကြိုးစားသူတွေ
ဘိက္ခုနီယဟန်ဝတ္တရီကတော့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်စုလောက်အတွင်းမှာတိတိတတ်တာပုံများလာပါတယ်။ဘိက္ခုနီဘုရားနဲ့သာသနာပြန့်ပွားရေးဆောင်ရွက်လာခဲ့တာအနည်းငယ်ဆယ်ကျော်လာပြီဖြစ်တဲ့အရှင်သတ္တလောကမဟာသီရိဆိုရင်လေလက်ရှိမှာတခြားဘိက္ခုနီတွေကိုလမ်းညွန်ပြသပေးနိုင်တဲ့ဘိက္ခုနီယဟန်ဝတ်ချင်တဲ့အမျိုးသမီးတွေကိုတိမ်ဝင်ယဟန်ပြုပေးလို့ရတဲ့ဆရာတစ်ပါးဖြစ်နေပါပြီ။သူရဲ့သာသနာတည်တံ့အစမှာတော့ထေရဝါဒဘိက္ခုနီ10ပါးဝန်းကျင်လောက်သာတွေ့ခဲ့ရပြီးအဲဒီနောက်ပိုင်းတနည်းနည်းအတွင်းမှာဘိက္ခုနီအပါ900ကျော်အထိတိုးလာခဲ့တယ်လို့သူကမိန့်ပါတယ်။အခုနောက်ဆုံး2020ခုနှစ်စင်းအရဆိုရင်တော့ကမ္ဘာမှာထေရဝါဒဘိက္ခုနီ9555ပါးအထိရှိလာပြီလို့အရှင်မဟာသီရိကမိန့်ပါတယ်
။ Here the first woman with Native American heritage.
ဒီမြေဒီနီယာမှာအရှင်ဖျားတို့ရဲ့အရာညဘောဓိကျောင်းသင်္ကန်းမှာကိုပဲအမေရိကန်ဌာနေတိုင်းသူအမျိုးသမီးတယောက်ကို2010ခုနှစ်တုန်းကပထမဆုံးဌာနေတိုင်းသူဘိက္ခုနီအဖြစ်နဲ့တင်ဝင်ပေးခဲ့ပါတယ်။ဒါကတကယ်ကိုထူးခြားတဲ့သမိုင်းမှတ်တိုင်တစ်ခုလို့ထင်ပါတယ
်။လူငယ်ရဲ့နှစ်ပေါင်း2500တုန်းကဗုဒ္ဓမြတ်စွာဘုရားကအမျိုးသားနဲ့အမျိုးသမီးတန်းတူရဟန်းဝတ်ခွင့်ပြုခဲ့ပေမဲ့လက်ရှိမှာတော့ဒါကိုဆန့်ကျင်သူခွဲခြားဆက်ဆံသူတွေစိတ်မကောင်းပေါ်ရအများပြားရှိနေတယ်လို့ဘိက္ခုနီတွေကမိန့်ပါတယ်။ဒီကတော့ပြောင်းလဲလာနေတဲ့ကဘာကြီးမှာအမျိုးသမီးတွေစွန့်ဆောင်နိုင်တဲ့အရာတွေအများကြီးရှိတယ်လို့သာသနာ့အကြဝင်ကလည်းအမျိုးသားတွေနဲ့တန်းတူထမ်းရွက်နိုင်ပါတယ်လို့သူတို့ကမိန့်ဆိုကြပါတယ်။ဒါကိုအများလက်ခံလာဖို့ဘလောက်အချိန်ယူကြိုးပမ်းကြရအောင်မလဲမသိနိုင်ပေမဲ့ဒီခုနီတွေကတော့သူတို့ယုံကြည်ထားတဲ့ဗုဒ္ဓရဲ့နန်းစဉ်အတိုင်းသာသနာပြန့်ပွားရေးအတွက်စိန်ခေါ်မှုတွေကြားကပဲဆက်လက်ကြိုးပမ်းအားထုတ်နေကြတယ်ဆိုတာတင်ပြရေးဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျမခင်ယူထွေးပါရှင်။
ဘာစင်မြို့မီကနာကိုမက်ကွန်ပျူတာတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တူတာဆောင်လေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီတစ်ပတ်မှာတော့မေရီလန်းပြည်နယ်မှာဖွင့်လှစ်ထားတဲ့မြန်မာကုံစုံဆိုင်တစ်အကြောင်းနဲ့မြောက်ကြောက်ယောဂါကာကွယ်ဆေးထုတ်သူတွေဒီကာကွယ်ဆေးအလုံးလောက်ထုတ်လုပ်ဖို့တိုက်တွန်းလို့ဆိုနေတဲ့အကြောင်းစတာတွေကိုကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
မြန်မာရွှေပြောင်းချေချသူကျော်မင်းမနေထိုင်ကြတဲ့ Washington DC ဝန်ကျင်မှာမြန်မာကုံစုံဆိုင်နဲ့မြန်မာစားတောက်ဆိုင်တွေဖွင့်လှစ်ရောင်းချလာတာနှစ်တော်ကြာပါပြီ။အခုတခါ Washington DC မြောက်ဘက်မိုင်20လောက်သာဝေးတဲ့ Maryland ပြည်နယ် Rock Bay မြို့မှာမြန်မာကုံစုံဆိုင်သစ်ထပ်မံဖွင့်လှစ်ပါတယ်
။ဘဝပြန်ပြီးအခြေချဖို့လုပ်ငန်းမဖြစ်တော့တဲ့အချိန်မှာအဲဒီမှာပဲကျွန်တော်တို့အခြေချရမယ့်အချိန်မှာအဲ့လိုငါတို့ grocery store လေးစအောင်ဒီမှာပမာရည်လည်းရှိရယ် community ကို support ပေးနိုင်အောင်လိုအပ်တဲ့ဗမာပစ္စည်းရဲ့အဆုံတင်နိုင်အောင်ဆိုပြီးတော့အဲ့ဒါနဲ့စဖြတ်တာ
အထူးသဖြင့်ကိုဗစ်ကာလအတွင်းတူးချင်းအလိုက်မြန်မာပြည်ကနေပစ္စည်းတွေမှာယူဖို့အခက်အခဲရှိကြတာကြောင့်မြန်မာနိုင်ငံသားအများပြားနေထိုင်ရာ Rock Bay မှာစိုင်ဖွင့်ခဲ့တာလို့ဆိုပါရဲမြန်မာပြည်ကလာတဲ့အရှင်သစ်ထုတ်ပိုးပြီးသားအဆစတွေကိုအဓိကရောင်းချတာဖြစ်ပေမဲ့လည်းအခါအခွင့်တင့်တယ်လို့ဟင်းမျိုးစုံရိုးရာမှုစတာတွေလည်းရောင်းချပေးရတယ
်ဗမာတွေကဒီအစားတောက်ကိုလည်းသူစားချင်တဲ့ဟာတွေလည်းမချက်တဲ့လူတွေများတယ်အသက်ကြီးတဲ့လူတွေမချက်တဲ့လူတွေများတယ်တချို့ကြတော့လည်းဒီရောက်ပြီးတော့မှအချိန်မရှိဘူးအချိန်မရှိတဲ့ဟာကိုဒါတစ်ဖက်တစ်လမ်းကနေကျမတို့ဒီဖြည့်စည်းတဲ့အနေနဲ့တရက်ကိုတော့ကျမတို့ကလှုပ်လိုက်တယ
်ဒီနေ့ကအတုပ်စုံရှိတယ်အာနန်းကြီးတုပ်ရှိတယ်ပြီးတော့ဝတ်သားတုပ်ထိုးရှိတယ်ဒံပေါက်ရှိတယ်ပြီးလို့ရှိရင်ကြက်အသေးအမြင့်အဲပြီးလို့ရှိရင်ဝက်စုကျော်ကြက်ကျော်အာဖာလူဒါပြီးတော့ဗမာမုတ်လေးတွေရှိပါတယ်တာကူပြင်းမုတ်ဖက်ထုတ်အာထိုးမို့ဟလဝါ
မြမအရသာစားတော့စုံလင်းစွာစားနိုင်ဖို့ရက်ရွာအတွင်းကအချက်ပြုတ်ကောင်းသူတွေကလည်းအစင်းနဲ့စားစရာတွေချက်ပြုတ်ပြီးတော့ဆိုင်မှာလာတင်ကြပါတယ
်ဒီဘက်ကကျတော့ဝတ်သားတို့တို့ရောက်ပါတယ်ရှင်ပြီးခဲ့တဲ့အပတ်ဒီအဲနှစ်ပတ်ရှိပြီပေါ့နော်ဆိုင်စားဖွင့်နေတဲ့ကျွန်မပတ်စင်တိုင်းရောက်ပါတယ်အဲတပတ်နဲ့တပတ်တော့တန်ဟင်းမျိုးပုံစံတွေကတော့မတူပါဘူးရှင်ဒီဘက်ကတော့ဝတ်သားတို့တို့ကနောက်ဘက်တို့ကိုလည်းအခုအော်ဒါတင်ထားခဲ့ပါတယ်ရှင်နောက်ပတ်မှာကျမရောက်မဲ့ဟာကတော့ပဇွန်စီပြန်ရောက်မယ်အိတ်ချက်ပေါ့နော်မြန်မာကျမတို့မြန်မာလူမျိုးတွေစားတတ်တဲ့ပုံစံလေးတွေပေါ့
Rockway မြို့ကနေအပြင် Washington Metropolitan Area အတွင်းနေထိုင်သူတွေလည်းဈေးလာဝယ်ကြပါတယ
်ကျွန်တော်ကတော့ဒီနားမှာပဲနေတာဆိုတော့ဒီဆိုင်လေးနဲ့လည်းအရင်မဝေးဘူးပေါ့နော်ဝေးတော့မြန်မာစားကလည်းရှင်းရှင်းပြောလို့ရှိရင်ဒီ DMV Area မှာဆိုလို့ရှိရင်ရှာရတာအရင်ရှာရပေါ့နော်ရှိပြီဆိုတော့ဒီလိုမျိုးစားတောက်ဆိုင်စားတောက်ဆိုင်ထဲ convenience store လေးလာဖွင့်ပေးရဆိုတော့တော်တော်အဆင်ပြေပါတယ်ညီမစာမငတ်တော့ဘူးဟုတ်ကဲ့ဟုတ်
အခုကျွန်တော်အစုံတော့ရဲ WhatsApp ဥကြော်ရဲ Faluda ရဲလောက်ရပါဗျဟုတ်ကဲ့ဟုတ
်အမေရိကကိုရောက်ခါစားမှာတော့အာလုံဘွားအစ်တစ်ကနေပြန်ဆရတာပါရရအလုပ်ကိုဝင်လို့ရင်းတဖြည်းဖြည်းချင်းနဲ့ကိုနဲ့အစဉ်အပြေဆုံးဖြစ်နိုင်မဲ့တမွေးဝမ်းကြောင်းပညာရက်ကိုရွေးချယ်ကြရပါတယ
်အော်ကျွန်တော်ပထမဆုံးစလုပ်တာကတော့အဲ့လိုစားသောက်ဆိုင်မှာပဲစားသောက်ဆိုင်မှာဟိုသူများထိုင်းဆိုင်မှာပေါ့နော်ဒီဝီတန်ထိုင်းရိုင်ယာထိုင်းမှာကျွန်တော်စပြီးတော့ပကံစေးတဲ့အလုပ်ကနေစခဲ့ပါတယ်။လုပ်ပြီးတော့အဲ့ရနေပြီးတော့ကိုကလောက်တာကင်တာတော်တော့အဲ့လိုဟို line code ဖြစ်တယ်ဖြစ်ပြီးတော့အဲ့ရနေပြီးတော့တဆင့်ပြပြီးတော့ကျွန်တော် holiday inn မှာသွားပြီးတော့အာ social shop တယ်။နောက်အဲ့ရနေတဆင့်အဲ country club မှာ executive social လုပ်တယ်ပြီးတော့ကျွန်တော် sunrise မှာနောက်ဆုံး chef လုပ်ခဲ့ပါတယ
်။အော်အရင်တုန်းကတော့ပေါ့နော်တူနာပြုတ် based on ကတူနာပြုတ်ဖြစ်ခဲ့တဲ့အတွက်ကြောင့်မလို့တူနာပြုတ်ပြန်ပြီးလုပ်ဖို့အစီအစဉ်တော့ရှိပါတယ်။ဒါပေမဲ့အခြေအနေနဲ့ပေါ့နော်ပြန်ပြီးတော့မှရောက်လာတဲ့ချိန်မှာအာသူနဲ့သူ base ကအမျိုးသားရှိတော့အလောက်ကြီးအခက်ခဲတော့လူများကြီးလိုတော့မရှိဘူးအာသူလုတ်တဲ့အလုပ်မှာပဲကျမ server ဆက်လုတ်တယ်ဆိုတော့အကြောင်းကလည်းမတက်နိုင်ဘူးကိုဝင်ရတော့ကလေးရသွားတဲ့အတွက်ကြောင့်မလို့ပေါ့နော်အာအကြောင်းကမဆက်တက်ဖြစ်ဘူးဒါပေမဲ့ကျမအဲ့ sunrise senior living မှာပဲကျမ mat technician လုတ်ပါတယ်အဲ့ဒီမှာ mat technician လုတ်ပြီးတော့ကျမonline shopping လည်းလုပ်တယ် online shopping လုပ်ပြီးဗမာပြည်မှာပြန်ပြီးတော့မှအခြေချဖို့ပြန်ပြီးစဉ်းစားတာပေါ့နော်ပြန်ပြီးစဉ်းစားတဲ့အချိန်မှာအခြေအနေက covid ရဲ့အဲအာဏာသိမ်းမှုတွေရဲ့ဖြစ်ပြီးတဲ့နောက်ပိုင်းမှာကျမတို့အဲ online shop ကလည်းတိတ်မဖြစ်တော့ဘူးမဖြစ်တဲ့အချိန်ကျတော့နောက်တစ်မျိုးပြန်စဉ်းစားတာပေါ့နော
်ကုန်စုံဆိုင်ဖွင့်ဖို့လာပေါင်းများစွာစူးစမ်းခဲ့ရပြီးအခက်အခဲအများကြီးကြုံခဲ့ရတယ်လို့လည်းဆိုပါတယ
်ဒီဟာကြီးကแหนမကျွမ်းကျင်တဲ့အလုပ်ကြီးပေါ့နော်ပထမအဦးဆုံးလုပ်တဲ့အလုပ်ဖြစ်တယ်ဆိုတော့ပထမအဦးဆုံးဆိုင်ခန်းငားကလေးကနေစပြီးတော့မှအကုန်လုံးကပေါ့နော်ဟိုမှန်းထားတယ်လို့ကိုမှန်းထားတာကိုတလှလို့မှန်းပေမဲ့လည်း3-4လကြာသွားတာပေါ့
အခုလိုအခက်အခဲတွေကြုံရပေမဲ့လည်းနောက်ဆုံးမှာတော့ကုံစုံဆိုင်ကိုစဖွင့်နိုင်ခဲ့ပါတယ်အခုနှစ်ရောင်းအားအခြေအနေကိုကြည့်ပြီးတော့နောက်မှစတောက်ဆိုင်လေးဖွင့်ဖို့ရည်ရွယ်ထားကြောင်းသူတို့ကပြောပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာမြောက်ကျောက်ယောဂကူးစက်နေပြီးပြည်내၃ခုထက်မနည်းမှာအရေးပေါ်အခြေအနေကြေညာထားပါရယ်အခုခါမှာတော့ဒီမြောက်ကျောက်ယောဂရန်ကနေကာကွယ်ဖို့မြို့ကြီးတွေကကာကွယ်ဆေးထိုးမဲ့နေရာတွေမှာလူတွေတန်းစီနေပါရယ်ဇက်ကာဘတ်ဆန်ဖရန်စစ္စကိုဆေးရုံကြီးမှာဆိုရင်လေကူးစက်မှုအန္တရာယ်ပိုများတဲ့ကျန်းမာရေးဝန်ထမ်းတွေလိန်လုံသားတွေလိန်တူချစ်သူတွေကာကွယ်ဆေးထိုးဖို့ဆောင်ဆိုင်နေကြပါရယ
် Monkeypox the cases are been rising a lot
မြောက်ကျောက်ယောဂတော်တော်လေးကူးနေတာပါဆန်ဖရန်စစ္စကိုမှာဆိုရင်အရေးပေါ်အခြေအနေကြေညာထားတာကြောင့်ကာကွယ်ဆေးထိုးခြင်းခဲ့ပါတယ်ပြီးခဲ့တဲ့အပတ်ကလာတော့ဒီနေ့မှထိုးပေးမယ်ပြောတာကြောင့်အခုလာပြီးဆေးထိုးတာပါအနည်းဆုံးတော့ကူးစက်မှုကိုကာကွယ်ပါလိမ့်မယ
်ဒီမြောက်ကျောက်ယောဂဟာလိင်လူချစ်သူမျိုးသားတွေအကြားကူးစက်မှုများပေမဲ့လည်းဘယ်သူမှမစိုးကူးစက်ခံရနိုင်တာပါအမေရိကန်တနိုင်ငံလုံးမှာဆိုရင်လေယောဂကူးစက်ခံရသူပေါင်း 4,600 ထက်မနည်းရှိနေပါတယ
် I mean yeah I think the science shows that
ကာကွယ်ဆေးထိုးတာရင်ကူးစက်မခံရဘူးဆိုတော့ကိုလက်တွေ့မြင်နိုင်ပါတယ်ဒါကြောင့်ကျွန်တော်ထိုးတာပါယောဂလည်းမရကျင်ပါဘူးယောဂကူးစက်ခံရရင်နားလဲနာတယ်လို့အမရွတ်တွေထင်ကြံခဲ့တယ်ဆိုတာလေးကြားနေရတော့ဆေးထိုးဖို့ပို့ပြီးတွန်းအားပေးတယ်လို့ဖြစ်နေပါတယ်
အမေရိကန်ပြည်ထောင်စုပြည်နယ်တိုင်းဒီဘက်မှာကူးစက်ခံရသူအနည်းဆုံး1000လောက်ရှိပေမဲ့နယူးယောက်၊အီလီနွိုက်၊ကယ်လီဖိုးနီးယား၊ဂျော်ဂျီယာပြည်နယ်တွေမှာကူးစက်မှုပိုတွေ့ရတာပါအမေရိကန်အစိုးရကတော့ယောဂကူးစက်မှုတားဆီးဖို့ကာကွယ်ဆေးတွေဒေသအလိုက်ဝင်ကထားပေမဲ့လုံလုံလောက်လောက်မရဘူးဖြစ်နေပါတယ်
based on you know what
CDC ရညွန်ကြားချက်အရဆိုရင် San Francisco မှာလူပေါင်း 3,000 ကျွဲ 4,000 လောက်မြောက်ကျောက်ယောဂကာကွယ်ဆေးထိုးဖို့လိုပါလိမ့်မယ်ဒါပေမဲ့လည်းကျွန်တော်တို့ရတဲ့ခွဲတန်းကသိပ်မများပါဘူးကုန်သွားရင်တော့နောက်တစ်ခါခွဲတန်းထက်ရတဲ့အထိစီကန်းတွေပိတ်ထားမှာပေါ့အ
ာဖရိကဒေသတချို့မှာသာမြောက်ကျောက်ယောဂဖြစ်ပွားလေရှိတာကိုတွေ့ရပေမဲ့လည်းဒီနှစ်အတွင်းဒီယောဂဖြစ်ပွားလေမရှိတဲ့နိုင်ငံတွေမှာပါကူးစက်လာတာကိုတွေ့လာရတာပါဒါကြောင့်မြောက်ကျောက်ယောဂကူးစက်မှုတားဆီးဖို့ကာဝယ်ဆေးလိုအပ်ချက်ကိုလွှတ်တော်အမတ်တွေကလည်းထောက်ပြနေပါတယ
် My message will be that it is crucial that we begin our own production
right now စပြီးထုတ်လုပ်ဖို့တကယ်လိုအပ်နေပြီဆိုတာကိုပြောလိုပါတယ်အခုကကာဝယ်ဆေးကိုတင်သွင်းနေရတာပါတိတ်မကြခင်နယူးယောက်မှာရှိနေတော့ကဆိုရင်သူတို့လိုအပ်တလောက်ဆေးရှိမနေပါဘူးအမေရိကန်ပြည်ထောင်စုမှာမြောက်ကျောက်ယောဂစတင်ချိန်မှာပဲကျန်းမာရေးပညာရှင်တွေအနေနဲ့ကာဝယ်ဆေးဘလောက်ရနိုင်မလဲဆိုတာကိုခန့်မှန်းပြီးကျမတို့ကိုအသိပေးဖို့အတော့ကိုခတ်နေပါတယ်
ယောက်ျောက်ယောဂဟာအရေးပြချင်းထိတွေ့ရာကနေကူးစက်နိုင်တယ်လို့လိန်ဆက်ဆန္ဒနန်းနာယောဂပိုးရှိနေသူအနီးအသက်ရှူမိတာအိယာအဝိအထဲအတူသုံးမိရင်းကနေလဲကူးစက်နိုင်ကြောင်းကျန်းမာရေးဌာနကပြောပါတယ်။ဒါကြောင့်ယောဂအန္တရာယ်ကာကွယ်ဖို့အတွက်ဆိုရင်လူအများကြီးသွားလာရမှာကိုယ်ခန္ဓာကိုယ်ကိုဖုံးတဲ့အင်ဂျီလက်ရှိစတာမျိုးဝတ်ဖို့ရ ြားတက်တာအရေးကြီးဘူးနဲ့တခြားအဖူးပိန်စတဲ့လက္ခဏာတွေကိုသတိထားစောင့်ကြည့်ဖို့ကျန်းမာရေးအာဏာပိုင်တွေကသတိပေးထားပါတယ်ခင်ဗျာ
9 season တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင် season ကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အမေရိကန်အာကာသစူးစမ်းရေး NASA ကလွတ်တင်ထားတဲ့ James Webb အာကာသမှန်ပြောင်းကရတဲ့ပထမဆုံးပုံရိပ်တွေကနေစက်ကြာဝဠာကြီးကိုနားလည်စေဖို့ဘယ်လိုအထောက်အကူပေးပါသလဲ AP နဲ့ Writer မင်းမြန်းကန်းဒီပေါ်မှာအခြေခံပြီးတော့ဒေါက်ခင်မျိုးသက်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီတစ်ပတ်တော့ American အာကာသလေ့လာရေးအဖွဲ့ NASA ရဲ့အောင်မြင်မှုတစ်ခုဖြစ်တဲ့ James Webb အာကာသမှန်ပြောင်းကနေပို့ပေးတဲ့ပထမဆုံးပုံရိပ်တွေပါတယ်။စက်ကြာဝဠာလေးကိုနားလည်စေဖို့ဘလို့အထောက်အကူပေးတယ်ဆိုတာပြောပြပေးရစီ။ James Webb မှန်ပြောင်းမစ်ရှင်အဖွဲ့ရဲ့調査မှုနဲ့2021 December 24မှာအာကာသနဲ့တွေ့တင်လိုက်တဲ့မှန်ပြောင်းကြီးရဲ့ Golden Eye လို့ခေါ်တဲ့ရွှေရောင်တုတ်ထားတဲ့မှန်ချက်ကြီးကိုဒီနှစ် January 6ရက်နေ့မှာဖွင့်ပေးလိုက်ပြီးတဲ့နောက်သူကအနီးအောက်ရောင်ခြည်နဲ့ခွဲပြန်နိုင်တဲ့ကင်မရာနဲ့ပုံတွေကိုရိုက်ယူနိုင်ခဲ့ပါတယ်။ July 17ရက်မှာတော့သူပို့ပေးတဲ့ပုံတွေတဲကပထမဆုံးပုံရင်းနဲ့နောက်ထပ်ပုံရင်းတွေကိုနောက်နေမှာပဲ American သမ္မတ Joe Biden ကထုတ်ပြန်ပေးခဲ့တာပါ။ဒီပုံရင်းတွေကတကယ့်ကိုထူးခြားတယ်လို့ James Webb အာကာသမှန်ပြောင်းမစ်ရှင်ရဲ့အနီးအောက်ရောင်ခြည်ခွဲပြီးတဲ့ကိရိယာဖြစ်တဲ့ Near Space စပိုင်းမှာတာဝန်ယူပြီးဆောင်ရွက်ရတယ်Wisconsin တက္ကသိုလ်နက္ခတ္တဗေဒဌာနကဒေါက်တာမိုက်ကယ်မက်ဆီနာကပြောပါတယ
် So these new images are unique because they're light that we've never been able to see at this kind of
resolution. ကိုတွေ့ရတဲ့ပုံရိပ်အစ်စ်တွေကတကယ့်ကိုထူးခြားတဲ့ပုံတွေပါ။ဘာကြောင့်လဲဆိုတော့သူတို့ကအရင်တုန်းကတွေ့မြင်ရဖို့မဖြစ်နိုင်တဲ့တိတ်ပြတ်သားတဲ့ပုံရိပ်ပေးတဲ့အလင်းရောင်ကြီးဖြစ်နေလို့ပါ။သူ့အရင်လွတ်တင်ထားတဲ့ Hubble အကာသမှန်ပြောင်းကလည်းတကယ်ကိုပြတ်သားတဲ့ပုံတွေပေးနိုင်ပါတယ်ဒါပေမဲ့သူကကျွန်တော်တို့မျက်စိနဲ့မြင်နိုင်တဲ့အခြေခံကျတဲ့အလင်းကိုပဲပေးမြင်တာပါ James Webb ကတော့အနီရောက်ရောင်ကြီးနဲ့ပုံတွေကိုရိုက်ယူတာပ
ါတကယ်တော့ဒီရောင်ကြီးကစက်ကြာဝဠာအစုဝေးကြီးတစ်ခုလုံးထုတ်လွှတ်တဲ့ရောင်ကြီးဖြစ်ပေမဲ့လူသားတွေရဲ့မျက်စိနဲ့တော့မမြင်နိုင်ပါဘူးဒါကြောင့်အခုရတဲ့ပုံ၅ပုံကသိပ္ပံပညာရှင်တွေအတွက်လုံးဝအသက်အဆန်းဖြစ်ပါတယ်ဒါကြောင့်လဲဆိုတော့မျက်စိနဲ့လုံးဝမမြင်နိုင်တဲ့အရာတွေကိုမြင်လာနိုင်တာကြောင့်ပါ။အရင်1990တုန်းကလွတ်တင်ခဲ့တဲ့ Hubble အာကာသမှန်ပြောင်းလုံးကတော့အခုလိုအနည်းအောက်ရောင်ခြည်ပုံတွေကိုဖမ်းမပေးနိုင်ပါဘူး။အခုထုတ်ပြန်လိုက်တဲ့ပုံတွေဟာအရေးပါတဲ့အချက်ကိုထောက်ပြနိုင်တဲ့ပုံတွေလို့လည်းပြောပါလိမ့်။
So these 5 images were all selected to really highlight
ဒီပုံ၅ပုံက James Webb မှန်ပြောင်းကနေမိမောင်းထုတ်ပြနိုင်တဲ့သိပ္ပံပညာဆိုင်ရာပင်မအချက်အလက်၅ခုကိုရွေးထုတ်ထားတာတွေပါဒါကြောင့်ငကငွေတန်းတွေကိုလေ့လာတာဟိုအဝေးကငကငွေတန်းတွေလေ့လာပြီးစက်ကြဝဠာကြီးရဲ့အစပိုင်းအခြေအနေကိုလေ့လာတာနောက်အမိကဘာမြေနားမှာတော့ကျယ်တွေဘယ်လိုဖြစ်လာတယ်ဘယ်လိုကျေပြတ်သွားတယ်တခြားကျယ်တွေကိုပတ်နေတဲ့အနာကဂျူတွေဘယ်လိုဖြစ်တည်လာတယ်ဆိုတော့ဒီသိပ္ပံဆိုင်ရာအချက်၅ခုစလုံးကိုအခုပုံ၅ပုံကတကယ်ပဲမိမောင်းထုတ်ပြနိုင်ပါတယ်ဒါကြောင့်တကယ့်ကိုကောင်းပါတယ်တပုံချင်းစီကနေအရင်ကကျွန်တော်တို့တစ်ခါမှမသိသေးတဲ့အကြောင်းအရာအစ်စ်တွေကိုပါသိလာနိုင်တာပါ
အနီးအောက်ရောင်ခြည်ကိုဖမ်းပေးနိုင်တဲ့ near infrared camera တွေရောင်စင်တွေကိုခွဲမှတ်ပေးနိုင်တဲ့ spectrograph တွေအာရုံခံစက်တွေအပါဝင်အဝေးတိုင်းခလုံးနဲ့ထိန်းချုပ်တဲ့စက်ကရီယာ344မျိုးပါတဲ့ web မှန်ပြောင်းကပေးတဲ့ပုံတွေကိုသိပ္ပံပညာရှင်တွေကအဆင့်ဆင့် filter လုပ်စီစစ်ပြီးပါအချက်အလက်အကောင်းဆုံးပေးနိုင်တဲ့ပုံတွေကိုရေးထုတ်ထားတာဖြစ်ပါတယ
် One of the first images that was released actually wasn't an image at all it's what we call a spectrum
ပထမဆုံးထုတ်ပြန်တဲ့ပုံတွေကဒီပုံမှာတော့ double node တော့ပြောလို့မရပါဘူးကျွန်တော်တို့ကတော့ရောင်စင်လို့ခေါ်ပါတယ် James Webb အာကာသမှန်ပြောင်းမှာရောင်စင်တွေကိုခွဲခြားပြီးမှတ်တမ်းတင်ပေးတဲ့ကိရိယာ spectrograph တွေပါပါတယ်သူတို့ကအလင်းတန်းတွေကရောင်စင်တွေကိုခွဲပြပေးနိုင်တာကြောင့်ဒီရောင်စင်တွေကိုခွဲကြည့်လို့ရပါတယ်ဒါကြောင့်သူရိုက်ပို့လိုက်တဲ့ပုံတွေကိုကြည့်တာနဲ့ဒီရောင်စင်တွေကနေတဆင့်ပုံတွေကအရာဟာဘာနဲ့ဖွဲ့စည်းထားတယ်ဆိုတာကိုသိနိုင်ပါတယ်ဒါကြောင့်ဂျိုးတွေအထူးသဖြင့် ကျွန်တော်တို့ရဲ့ငကငွေတန်းမှာနောက်ကျဲတလုံးကိုပတ်နေတဲ့ webs 96b ဂျိုဆိုပါတော့ပုံထဲကရောင်စင်တွေကိုကြည့်ပြီးဒီဂျိုရဲ့လေတူထဲမှာရေငွေတွေရှိနေတယ်ဆိုတာကိုသိနိုင်ပါတယ်ဒါကသိစိတ်လှုပ်ရှားစရာဖြစ်ပါတယ
်ဟုတ်ပါတယ်တခြားဂျိုတွေရဲ့လေတူထဲမှာဘာတွေရှိလဲဆိုတာကိုနားလည်လာနိုင်လို့ဖြစ်ပါတယ်ဒါကစစ်ကြောလာထဲမှာကဘာတစ်ခုထဲမှာပဲထူးထူးခြားခြားရေတွေအောက်ဆီဂျင်တွေနိုက်ထရိုဂျင်တွေရှိနေတာလားဒါမှမဟုတ်ကဘာလိုမျိုးဂျိုတွေတခြားမှာအများကြီးရှိနေသလားဆိုတော့မျိုးတွေကိုသိလာနိုင်တာကြောင့်ဖြစ်ပါတယ်ဒါကြောင့်ဒါစစ်ကြောလာကြီးနဲ့ပတ်သက်ပြီးအရင်ကတခြားမှာမသိသေးတဲ့နယ်ပယ်သစ်အတွက်တကယ့်ကိုလမ်းဖွင့်သွားတာဖြစ်တယ်လို့နားလဲလဲလာနိုင်မှာဖြစ်တဲ့အတွက်အားလုံးအတွက်စိတ်လှုပ်ရှားရဖြစ်ပါတယ်သမရဘိုင်ဒန်ပထမဆုံးပြသတဲ့ပုံကဒီ web အကတ္တမှန်ပြောင်းကလည်းဘာတွေလုတ်ပေးနိုင်လဲဆိုတော့ပြလိုက်တာလည်းဖြစ်ပါတယ်အလင်းရဲ့အနှင်းကတစ်စက္ကန့်ကိုမိုင်ပေါင်း 38,600 တွားတာဖြစ်ပြီးအခုထုတ်ပြန်လိုက်တဲ့ပုံတွေကအစက်ကလေးတစ်ခုကိုမြင်ရဖို့ဆိုအလင်းနဲ့73ဘီလီယံလောက်တွားရတဲ့သဘောပဲလို့ NASA အုပ်ချုပ်ရေးမှူး Bill Nelson ကသမ္မတဘိုင်ဒန်နဲ့အတူသတင်းစာရှင်းလင်းပွဲမှာပြောပါတယ်တကယ်တော့ဒီပုံတွေထဲမှာအရင်ကတခါမှမမြင်တွေ့ဘူးတဲ့ဆက်ကြော်လာဟိုအဝေးဆုံးကငကငွေတန်းကိုလက်တွေ့မြင်ကြရတာလို့လဲဒေါက်တာမရှိနာကပြောပါတယ
် This image was actually pretty short in terms of its duration and we hope over the course of the mission to take even longer even deeper pictures to find
things ဒီပုံကအချိန်ကာလအနေနဲ့ပြောမယ်ဆိုရင်သိကုန်မကြသေးတဲ့ကာလတုန်းကပုံဖြစ်ပါတယ်ဒါကြောင့်ဒီမှန်ပြောင်းမပြည့်စည်သေး၍အခုထက်ပိုပြီးဝေးတဲ့နေရာတွေမှာရှိတဲ့အရာတွေကိုရှာဖွေစူးစမ်းဖို့အခုထက်ကာလပိုကြာပြီးပိုနဲ့ဆိုင်တဲ့နေရာတွေကပုံတွေကိုရိုက်ကူးပေးမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။တကယ်တော့ဟိုးအဝေးကငကငွေတန်းတွေအကြောင်းပြောပြတဲ့အခါမှာတကယ်ကိုစိတ်ဝင်စားဖို့ကောင်းပါတယ်။ဘာလို့လဲဆိုတော့အလင်းတန်းသွားတဲ့နှုံးကအပြောင်းအလဲမရှိပုံတွေဖြစ်နေတော့အဝေးကတခုခုကိုကျွန်တော်တို့မြင်ရတယ်ဆိုတာကအဲ့ဒီနေရာကအလင်းပြန်လာတဲ့အချိန်ကြောင့်မှမြင်ရတာပါဆိုလိုတာကမှန်ပြောင်းကအချိန်ကိုပြတဲ့ဆက် time machine လို့အလုပ်လုပ်တယ်လို့ပြောရမှာပါဒီတော့ကျွန်တော်တို့မျှော်လင့်ထားတာကစัจ java လာကြီးတဲ့မှာ big bang ဖြစ်ပေါ်လာပြီးနောက်ဘယ်လိုနေလဲဆိုတဲ့စัจ java လာပြည့်စင်ရဲ့အစောဆုံးကဏ္ဍဦးအဆင့်ပထမဆုံးငကငွေတန်းကဘယ်လိုဆိုတာတွေကိုနားလည်နိုင်ဖို့ဟိုးအဝေးကြီးဝေးနိုင်သမျှဝေးတဲ့နေရာတွေကပုံရိပ်တွေကိုရပ်ယူနိုင်ဖို့ပါပဲ
အခုတော့ web မှန်ပြောင်းကစိတ်ဝင်စားစရာပုံတွေရနေပြီမို့လာမဲ့လတွေအတွင်းအခုတည်းပိုးပြီးဝေးတဲ့နေရာတွေကပုံတွေရလာတာနဲ့အတူစကြဝဠာစတင်ခဲ့တဲ့အစောဆုံးကာလတွေကိုပိုးပြီးနားလည်လာနိုင်တော့မယ်ဆိုတော့ကိုတင်ပြရင်ဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပြရစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင်နော်
သိပ္ပံနဲ့နေပညာအစီအစဉ်ကိုဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်မြသစင်အောင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ERF လို့ခေါ်တဲ့အရှေ့တောင်အရှာနိုင်ငံများဖွဲ့အာဆီယံနဲ့အာရှပစိဖိတ်ဒေသနိုင်ငံများ၏ဝင်ကြီးတွေရဲ့နှစ်ပတ်လည်အစည်းအဝေးကိုဒီကနေ့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွမ်ပင်မှာကျင်းပပါတယ်ဒီစီဝေးကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ဟီနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဖရော့ဖ်တို့တက်ရောက်ပါတယ်။မြန်မာစစ်ကောင်စီအနေနဲ့မြန်မာအရေးအာဆီယံသဘောတူညီချက်တွေကိုအကောင့်ထည့်ဖို့မှုအပိုင်းနှောက်နှေးနေတဲ့အပေါ်မှာအင်မတန်စိတ်ပြတ်မိတယ်လို့ဒီကနေ့ထုတ်ပြန်တဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးများပူးတဲ့ကြေညာချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးဆုံးဖြတ်ချက်ပါမြန်မာအရေးအာဆီယံသဘောတူညီမှု၅ချက်ကိုဒီလာမယ့်အာဆီယံထိပ်သီးအစည်းအဝေးမှာပြန်သုံးသပ်ပြီးတော့နောက်တစ်ဆင့်ဘာလုပ်မလဲဆိုတာဆုံးဖြတ်ဖို့လဲဒီထုတ်ပြန်ချက်မှာအကြံပြုတိုက်တွန်းထားပါတယ်။ဒါအပြင်မြန်မာရေးဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာရေးသက်ဆိုင်သူအားလုံးကိုထိတွေ့ဆက်ဆံသွားဖို့သဘောတူတယ်လို့လည်းဖော်ပြထားပါတယ်ရှင
်။တရင်ချင်းချုပ်ကိုမတ်မြသစင်အောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာရှင်ကာလီနဲ့PJ Elliot တို့ဖြစ်ပါတယ် View American အတန်ရဲ့တောက်ချာနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ line kilometer 32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးအတွက်ဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ညနေပါThank you.
This program has come to you from the Voice of America, Washington.